Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါသည်ခင်ဗျာ VOA American Dian 2018ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကြာသာပတေးနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီ10:00အထိလိုင်းနိုမီတာ1925 32နဲ့လိုင်းလတ်190ဒူကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ American Outlook တို့ထောက်လှမ်းရေးကော်မတီ Republican Caucus လက်ဝဲရုံးနှင်းမတန်းတစ်ခုကိုသမ္မတအင်ပြူတော်မပို့ခင်ပြင်ဆင်ခဲ့တဲ့အကြောင်း Democrat တွေကပြောလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဆုလိုက်ပြုံလိုက်မြုပ်နှံထားတဲ့နောက်ထပ်နေရာ၅ခုတွေ့တဲ့အကြောင်း AP သတင်းဌာနဖော်ပြချက်နဲ့ပတ်သက်လို့ကုလသမဂ္ဂနဲ့လူ့ခွင့်ရေးအဖွဲ့တွေကစိုးရိမ်နေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့တူညင်ညာပေးတော့မှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရိုဟင်ဂျာဒုက္ခသည်တွေထာနေပြန်မှုအတွက်အချိန်မတန်သေးဘူးလို့မြန်မာနိုင်ငံဆိုင်ရာကုလလူ့အခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကပြောကြားလိုက်ပါတယ်
။ Talks of repatriation at this time are clearly premature. While the government of Bangladesh made it clear to me that no
ဒီအကြောင်းကိုသတင်းတွေပြီးမှအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်ဒီနိုင်ငံတော်လျှို့ဝှက်ချက်နဲ့ပတ်သက်ပြီးဖမ်းဆီးထားတဲ့ Raiders သတင်းတောက်နှစ်ဦးရဲ့ဒီကနေ့ရုံးထုတ်တဲ့အခြေအနေနဲ့မြောက်ဦးမြို့အုပ်ချုပ်ရေးမှူးဟောင်းအသက်ခံရတဲ့ကိစ္စနောက်ဆုံးအခြေအနေတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။တခါမြန်မာနိုင်ငံမှာဘာရီကြောက်ဒီလူတို့ကြားမှာစီးပွားရေးအခက်အခဲတွေကြုံနေရပါတယ်။ဒါတွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာစံမာရေးကန္တာဦးအောင်ခင်သုံးသက်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုတင်ဆက်သွားမှာပါ။အခုတော့ထိတ်တန့်အောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပေးပါအောင်ဗျာ
။ American Outlook ထောက်လိုင်းကော်မတီ Republican Caucus လေးဝရုံးနှင်းမတန်းတစ်ခုကိုသမ္မတအင်ပြူတော်မပေးဖို့ခင်ပြင်ဆင်ခဲ့ကြောင်းကော်မတီဝင်ထိတ်တန့် Democrat အမတ်တယောက်ကပြောဆိုလိုက်ပါတယ်။ရုံးနှင်းမတန်းကိုအများပြည်သူသိအောင်ထုတ်ပြန်မှုလွှတ်တော်မတ်တွေမဲခွဲဆုံးဖြတ်အတည်ပြုထားတဲ့အတိုင်းမပို့ဘဲပြင်ဆင်ပြီးမှပေးဖို့ခဲ့တာဖြစ်ကြောင်း Outlook တော် Democrat Caucus လည်းအဒမ်စကစ်ကပြောဆိုလိုက်တာပါ။ဒီကနေ့စောစောထားပြီးအများပြည်သူသိအောင်ထုတ်ပြန်သင့်မသင့်အင်ပြူတော်ကဆုံးဖြတ်မဲ့ရုံးနှင်းမတန်းမှာတော့တရားရေးဝန်ကြီးဌာနကသမ္မတဒေါ်နယ်ထရန့်ကိုစန့်ကျင်ဖယ်လိုက်မှုရှိကြောင်းဆွဆွဲထားပါတယ်။ Democrat Caucus Skiff ကတော့မတန်းနဲ့ပတ်သက်လို့ပြင်ဆင်ခဲ့ကြောင်းမနေ့နောက်ပိုင်းကမှသိခဲ့ရပြီးပြန်လည်သုံးသပ်ပြင်ဆင်ခွင့်မရတဲ့အတွက်အလွန်မင်းစိတ်နှောက်ယှက်ဖြစ်ရကြောင်း Committee Ukta Republican Caucus David Nunes ကိုစာရေးသားပေးဖို့ပြောဆိုလိုက်တာပါ။ Committee Ukta ရဲ့ပြောခွင့်ရသူကတော့သမ္မတအင်တော်ကိုပြောဖို့တဲ့မတန်းမှာအ ਨੇ ချင်းတီးဖြတ်မှုတွေသာရှိခဲ့ပြီး Democrat တွေကမတန်းမှာသိစိတ်ဖော်ပြထားတဲ့အနာလွဲ30ရဲ့လူရက်ဒီအပေါ်အာယုံပြောင်းမှုကြိုးစားနေရတာဖြစ်ကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်
။ American နိုင်ငံမှာတော့ Republican Party အများအပြားလိုက်ပါလာတဲ့ယထာအမိုက်သိန်းကနေတိုက်မိပြီးတူးဦးတည်ဆုံခဲ့ရတဲ့ဖြစ်ရနေရမှာစုံစမ်းစစ်ဆေးမှုတွေလည်းဖို့ American အမျိုးသားတယ်ယူဖို့ဆောင်ရေးဘေးကင်းလုံခြုံရေးဘုတ်အဖွဲ့ကပြင်ဆင်နေပါပြီ။ဒီဘုတ်အဖွဲ့ကစုံစမ်းစစ်ဆေးသူတွေအနေနဲ့အခြားသူတွေများစွာလည်းထင်အောင်ရခဲ့တဲ့ဒီ Amtrak ခီးတဲ့တင်ယထာမနေ့ကမတော်တဆတိုက်ခဲ့ရတာအတွက်ရပ်ပေါင်းများစွာအချိန်ယူစစ်ဆေးကြမှာဖြစ်ပါတယ်။ Washington DC ကနေ West Virginia ကိုသွားတဲ့ဒီယထာ Virginia ပြည်နယ်အနောက်တောင်ပိုင်းရှာလော့ဆွေမြို့ပြင် -20 လောက်ကွာမှာအခုလိုတိုက်ခိုက်ခဲ့တာဖြစ်ပြီးတိုက်ဆုံသူကတော့အစည်းအဝေးလုပ်ဖို့အပန်းဖြေစခန်းသွားတဲ့အမတ်တွေမဟုတ်ပဲတာမန်ခီးတဲ့သူပဲဖြစ်ပါတယ်။ Amtrak ယထာကုမ္ပဏီကတော့ဒီယထာတိုက်ခိုက်မှုထဲမှာဒဏ်ရာသူတွေထဲမှာပြင်းပြင်းထန်ထန်စွန့်ရည်ရတဲ့အနေထားမှာတော့မရှိဘူးလို့ထုတ်ပြောထားပါတယ်။ဒါပေမဲ့အထက်လွှတ်တော်အမတ် Jason Lewis နဲ့အခြားသူများကတော့ဒဏ်ရာအနှဲငယ်ရသွားကြပြီးဆေးုံပြခဲ့ရပါတယ်။ NTSB လို့တကောက်ခေါ်တဲ့ဒီလမ်းပန်းဘေးကင်းလုံခြုံရေးဘုတ်အဖွဲ့ကစုံစမ်းစစ်ဆေးသူအာဝီနာကတော့အခုတိုက်တဲ့နေရာမှာသွားပြီးစုံစမ်းပြီးချက်ချင်းဘာကြောင့်ဖြစ်တာလို့တော့ညီကုန်းချုပ်ချက်ဆွဲပါမဟုတ်ဘူးစုံစမ်းစစ်ဆေးမှုတစ်ခုလုံးမပြီးသေးပဲနဲ့ခံမှန်းပြောမှလည်းမဟုတ်ဘူးလို့ထုတ်ပြောတာပါပဲအပန်းဖြေသွားရင်လွှတ်တော်ကိစ္စဆွေးနွေးကြမယ်ဒီခီးစဉ်မှာ American Auditor ဥက္ကဋ္ဌ Paul Ryan လည်းပါသွားပြီးသမ္မတ Donald Trump ကလည်းဒီဆွေးနွေးပွဲမှာဒီနေ့မျိုးကုန်းပြောဖို့မျှော်လင့်ထားကြပါတယ်ခင်ဗျာ
မြန်မာနိုင်ငံခိုင်ပြည်နယ်မြောက်ပိုင်းမှာဆုလိုက်ပြုံလိုက်မြုပ်နှံထားတဲ့နောက်ထပ်နေရာ၅ခုကိုအတည်ပြုနိုင်ကြောင်း AP သတင်းဌာနကဖော်ပြလိုက်တဲ့အတွက်ထိရောက်ဆုံးဆုံးစစ်ဆေးဖို့ကုလသမဂ္ဂနဲ့လူ့ခွင့်ရေးအဖွဲ့တွေကတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်ကတကြောပြန်ပြစ်ကတ်တွေကြောင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခရသည်တာစင်ကျော်ကိုမေးမြန်းမှုတွေလက်ခံဖုန်းနဲ့ရကူထားတဲ့မှတ်တမ်းတွေကိုအခြေခံပြီးအတည်ပြုနိုင်ခဲ့ကြောင်း AP သတင်းဌာနရဲ့ဖော်ပြချက်နဲ့ပတ်သက်လို့အသေးစိတ်မသိရသေးပေမဲ့စိုးရတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဒုက္ခသည်တချို့ကပြောပြရတယ်ရှိတဲ့ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်ဆွဲရန်ဟီလီကပြောဆိုလိုက်တာပ
ါ But when I was talking to some of the refugees a man said to me he had buried 430 plus bodies
ဒုက္ခသည်တချို့နဲ့တွေ့ဆုံရမှာအမျိုးသားတစ်ယောက်ကသူထွက်မပြေးခင်မှာပဲအလောင်းပေါင်း430ကျော်ကိုကုညီမြုံနှံပေးခဲ့ရတဲ့အကြောင်းပြောပြခဲ့တယ်လို့တေဆုံပျောက်ဆုံးသူတွေလို့ဆိုတဲ့လူနာမည်စင်းတွေလည်းလက်ခံရရှိထားကြောင်းမကြာသေးငါဘင်္ဂလားဒေ့ရှ်နိုင်ငံခရီးစဉ်တွင်တွေ့ရှိချက်တွေနဲ့ပတ်သက်လို့တောင်ကိုရီးယားနိုင်ငံဆိုမျိုးတို့ကဒီကနေ့သတင်းစာရှင်းလင်းပွဲမှာလူခွင့်ရေးထုတ်ကိုယ်စားလှယ်ကပြောဆိုလိုက်တာပါဆူလိုက်ပြုံလိုက်မြုံနှံထားတဲ့အလောင်းတွေရဲ့မျက်နှာတွေကိုမမတ်မိနိုင်အောင်စီရင်နဲ့ဖြန့်ထားတာဓမ္မမဟုတ်တနက်နဲ့ပြစ်ထားတာတွေ့ရပြီးတပ်ဖြတ်မှုတွေကဘုသူတော်မြို့နယ်ကုတားပြည်မှာဖြစ်ပွားခဲ့တဲ့လက္ခဏာတွေ့ရကြောင်းလည်း AP သတင်းကဖော်ပြပါရယ်ကုလသမဂ္ဂလူခွင့်ရေးထုတ်ကိုယ်စားရဟင်းလီကတော့သတင်းတိုင်းသာမှန်ခဲ့မယ်ဆိုရင်တာဝန်ယူမှုတာဝန်ခံမှုရှိအောင်စုံစမ်းစစ်ဆေးမှုတွေကိုရည်စုံရည်ပြလုပ်ဖို့လိုအပ်ကြောင်းပြောဆိုခဲ့တာပါနိုင်ငံကလူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကတော့အခုနောက်ဆုံးထွက်ပေါ်လာတဲ့သတင်းတွေကြောင့်နိုင်ငံကအတန်းဝဲအနေနဲ့တာဝန်ရှိသူတွေကိုပေါ်ထုတ်စစ်ဆေးအရေးယူနိုင်အောင်ဖိအားပေးဖို့လိုအပ်နေကြောင်းလည်းတိုက်တွန်းပြောဆိုခဲ့ပါတယ်
။မြန်မာအစိုးရထိပ်တန်းခေါင်းဆောင်ဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ရန်ကုန်မြို့ကနေအိမ်ကိုဒီနေ့အစောပိုင်းမှာပဲမိရှို့ထားတဲ့တက်စီပလင်းနဲ့ပစ်ပေါက်တိုက်ခိုက်ခံခဲ့ရပါတယ်။ပြည်သူများလေးစားတဲ့ဒေါက်ဆန်းစုကြည်လုံခြုံရေးအတွက်စိုးရိမ်မှုတွေကြီးသွားချိန်မှာဒေါက်ဆန်းစုကြည်အနေနဲ့ကတော့ဒီတိုက်ခတ်မှုဖြစ်တဲ့အချိန်တည်းနေပြည်တော်မှာပဲရှိနေခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးပြောခွင့်ရဦးစော်ထေကထုတ်ပြောခဲ့ပါတယ်။အမှုနဲ့ပတ်သက်လို့မတင်ငါသူတူရဲ့ပုံကိုတော့တိုက်ခတ်မှုဖြစ်စဉ်မှာအနာဂတ်လူကလက်ကင်ဖုန်းနဲ့ရိုက်ထားတဲ့ဗီဒီယိုနဲ့တပ်ပုံတွေကိုမြမအစိုးရတာဝန်ရှိသူတွေကထုတ်ပြန်ခဲ့ပြီးတန်တရားရှိသူကိုဖမ်းဆီးရမှာဝိုင်းကူပေးဖို့လည်းအများပြည်သူကိုအသိပေးတောင်းဆိုထားပါတယ်။မနေ့6နိုင်ခွဲကမှဖြစ်တဲ့ဒီတိုက်ခတ်မှုကြောင့်တက္ကသိုလ်ရေးသားလမ်းပေါ်ကဒေါက်ဆန်းစုကြည်အိမ်ခြံဆောင်တဲအနီးရေပိုက်မီးလောင်ကျွမ်းခဲ့ပြီးတိခိုက်ဒဏ်ရာရသူတော့မရှိဘူးလို့ဗဟန်းမြို့နယ်ရဲမှူးဦးသိန်းဝင်းကဆိုပါတယ်။ဒါပေမဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဗဟိုလုံမှုဆောင်အဖွဲ့ဝင်နဲ့ဗဟိုပြန်ချာရေးအဖွဲ့ဝင်အထွေမှုမုံရွာအောင်ရှင်ကတော့ဒေါက်ဆန်းစုကြည်အသက်အန္တရာယ်အတွက်အထူးစိုးရိမ်တတိထားရမယ့်အခြေအနေကိုရောက်နေပြီလို့အလေးနဲ့ထုတ်ပြောလိုက်ပါတယ်။ဒေါက်ဆန်းစုကြည်အနေနဲ့ရိုဟင်ဂျာတွေပေါ်တိုက်ခိုက်မှုတွေအပေါ်ပြင်းပြင်းထန်ထန်ထုတ်မပြောတာနဲ့ပတ်သက်ပြီးနိုင်ငံတကာမှာဝိုင်းဝေဖန်ခံရချိန်မှာမြန်မာစစ်အစိုးရလက်ထက်တုန်းကနှစ်ပေါင်းများစွာအခြေချုပ်ဘဝနဲ့နေခဲ့ရတဲ့သူမအိမ်ကိုအခုလိုတိုက်ခိုက်ခံရတာပါပြောခွင့်ရဦးစော်ထေကဒီတိုက်ခိုက်မှုကိုဘာရွယ်ချက်နဲ့လုပ်တယ်လို့တော့မှန်ပြီးမပြောချင်ဘူးလို့ပြောလိုက်ပေမဲ့ပန်းရောင်အင်ဂျင်နဲ့ပလေကတ်ပစိုးပြာကွက်ဝတ်ထားတဲ့ဒီတန်တရားရှိထားသူတူရဲ့တပ်ပုံကိုတော့သူ့ရဲ့ Facebook စာမျက်နှာပေါ်မှာတင်ထားပါတယ်အခုတော့ဒေါက်ဆန်းစုကြည်နေအိမ်တဝိုက်လုံခြုံရေးတိုးမြင့်ထားပြီးတန်တရားရှိသူကိုလည်းအပူတပြင်းလိုက်ရှာနေတယ်လို့ရဲမှူးသိန်းဝင်းကထုတ်ပြောထားပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒုတိယကမ္ဘာစစ်တွင်ပိုလန်နိုင်ငံမှာနာဇီတွေရဲ့အစုလိုက်ပြုံးလဲတပ်ဖြတ်ခဲ့မှုတွေနဲ့ပတ်သက်လို့ပိုလန်နိုင်ငံကိုထိရောက်စေမဲ့တုံ့တုံပြောဆိုမှုတွေကိုအရေးယူနိုင်မဲ့ဥပဒေတည်းရဲ့ထက်လွတ်တော်ကအတည်ပြုလိုက်ပါတယ်။ပိုလန်အောက်လွှတ်တော်မှာပြီးခဲ့တဲ့သတင်းပတ်တဲ့အတည်ပြုခဲ့တဲ့ဥပဒေကိုထက်လွတ်တော်မှာဒီကနေ့ပဲထောက်ခံမဲ့59မဲ၊ကန့်ကွက်မဲ23မဲနဲ့အတည်ပြုလိုက်တာပါ။ဥပဒေကိုသမ္မတကလက်မှတ်ရေးထိုးအတည်ပြုပြီးရင်တော့တရားဝင်စတင်ကျင့်သုံးနိုင်တော့မှာဖြစ်ပါတယ်။ဥပဒေသေးရပိုလန်မှာနာဇီတွေကဂျူးလူမျိုးတွေကိုတပ်ဖြတ်ခဲ့မှုကိုပိုလန်နိုင်ငံကယာစွန်းမှုဖြစ်တုံ့တုံပြောဆိုတာပိုလန်နိုင်ငံတွင်းကနာဇီလူသက်အကျဉ်းစခန်းတွေကိုပိုလန်လူသက်အကျဉ်းစခန်းတွေဖြစ်ပြောဆိုတာတွေကိုရာဇဝတ်မှုဖြစ်နေသတ်မှတ်မှာပါအမေရိကန်ပြည်ထောင်စုကတော့ဥပဒေအတိအကျလွတ်လပ်စွာပြောဆိုခွင့်ပိုလန်နိုင်ငံနဲ့အမေရိကန်အစိုးရတို့ဆက်ဆံရေးအဖို့ထိခိုက်မှာစိုးရိမ်ကြောင်းပြောဆိုခဲ့ပါတယ်ပိုလန်လူသက်အကျဉ်းစခန်းဆိုတဲ့အတုံးတို့မျိုးဟာပြည်စုံမှုမရှိသလိုတင့်တော်မှုလည်းမရှိပေမဲ့လူစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေနဲ့ပတ်သက်လို့ဆွေးနွေးပြောဆိုမှတ်ချက်ပေးရမှာအခက်အခဲတွေဖြစ်လာမှာကိုစိုးရိမ်ရကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူဟက်သာနော်ရကပြောဆိုခဲ့တာပါအစိုးရဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုကလည်းအမှန်တရားကိုလမ်းလွှဲအောင်လုပ်တာတမိုင်းကိုအစ်ပြန်ရေးတာအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေကိုလက်မခံညှင်းဆန်တာမျိုးကိုတော့သိခံမှာမဟုတ်ကြောင်းပြောဆိုခဲ့ပါတယ
်တောင်ကိုရီးယားနိုင်ငံမှာမကြာခင်လုံမဲ့ဆောင်းရာသီအိုလံပစ်ပွဲတော်အပေါ်ချင်းချောက်မှုတစ်စုံတစ်ရာရှိမထားဘူးလို့အမေရိကန်အစိုးရကပြောလိုက်ပါတယ်2018ခုနှစ်ဆောင်းရာသီအိုလံပစ်ပွဲအတွက်ပြင်ဆင်မှုတွေကိုတောင်ကိုရီးယားနိုင်ငံနဲ့နှစ်နှစ်ကြာအနီးကပ်ပူးပေါင်းဆောင်ရွက်ခဲ့တယ်လို့အိုလံပစ်လုံခြုံရေးအတွက်ဆောင်ရွက်နေတဲ့အမေရိကန်နိုင်ငံကြီးဝန်ကြီးဌာနအကြီးတန်းရရှိသူကထုတ်ပြောလိုက်ပါတယ်။တကယ်တော့မြောက်ကိုရီးယားနဲ့နျူကလ িয়ার တင်းမာမှုတွေရှိနေပေမဲ့ဒီလ9ရက်နေ့ပျုံချမ်းမှာဖွင့်ပွဲလုံးမဲ့ဒီအိုလံပစ်ပွဲအတွက်နိုင်ငံတကာအားကစားသမားတွေဒီနေ့တောင်ကိုရီးယားကိုစောင့်ဖို့ရှိနေချိန်မှာတောင်ကိုရီးယားဘက်ကလည်းဒီနှစ်ပွဲကိုလုံလုံခြုံခြုံနဲ့အောင်မြင်အောင်လုပ်ဖို့အပြည့်အဝတာဝန်ယူနိုင်တယ်လို့ထုတ်ပြောနေပါတယ်။ အမေရိကန်နိုင်ငံသားရဲ့အခြေခံရရှိကလည်းဒီအိုလံပစ်ပွဲအတွက်ပြီးခဲ့တဲ့တစ်ချိန်အိုလံပစ်ပွဲကအတိုင်းပဲတန်တမန်ဆိုင်ရာလုံခြုံရေးအရာရှိတရားခန့်ကိုဒီပွဲအတွက်ချတာပြီလို့ဆက်ပြောခဲ့ပါတယ်။အမေရိကန်အိုလံပစ်အားကစားအဖွဲ့ထဲမှာအားကစားသမားပေါင်း295ဦးပါမှာဖြစ်ပြီးအမေရိကန်နိုင်ငံဒုသမ္မတမိုက်ပင်စ်နဲ့သူ့ရဲ့စနေအပါဝင်အခြားအမေရိကန်နိုင်ငံသားပေါင်း6000ခန့်တက်ရောက်ဖို့လည်းမျှော်လင့်ထားကြပါတယ်။ဒီပွဲကိုမြောက်ကိုရီးယားကလည်းတက်ရောက်မှာဖြစ်ပါတယ်ခင်ဗျာ။
ရှိသတင်းပတ်မှာစတင်ချင်ပါမယ်ဆောဒီအိုလံပစ်အားကစားပွဲမှာပါဝင်မဲ့မြောက်ကိုရီးယားအားကစားသမားတွေကနောက်ဆုံးအထုပ်ဒီကနေ့ပဲတောင်ကိုရီးယားနိုင်ငံကိုရောက်ရှိလာပါတယ်။တာမွေအနာကုတ်အထုပ်တွေကုန်းကြီးနဲ့တွေဝစ်ဆင်ထားတဲ့မြောက်ကိုရီးယားအားကစားသမား10ဦးပါဝင်တဲ့အားကစားဖွဲ့ကိုတော့ရောက်ချင်းပဲကန်နွန်အိုလံပစ်ရွာကိုခေါ်ဆောင်သွားခဲ့ပါတယ်။ကိုရီးယားနိုင်ငံပူတွဲအတင်းတွေတောင်ကိုရီးယားအားကစားသမားတွေနဲ့အတူလေ့ကျင့်ဖို့မြောက်ကိုရီးယားဟော်ကီအမျိုးသမီးအားကစားသမား12ယောက်ကတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတောင်ကိုရီးယားကိုရောက်နေကြတာပါ။မြောက်ကိုရီးယားအားကစားသမားတွေကနောက်ဆုံးအထုပ်ရောက်လာတဲ့နေ့မှာပဲဆိုးမြူတော်အရှိဘက်ကီလိုမီတာ230အကွာမှာရှိတဲ့ဆောဒီအိုလံပစ်ပွဲကျင်းပမဲ့ပျောင်ချန်းတဲ့ဂွန်နွန်အိုလံပစ်ရွာတွေမှာမြောက်ကိုရီးယားအလံတွေကိုလွှင့်ထူခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံအမျိုးသားလုံခြုံရေးဥပဒေအရမြောက်ကိုရီးယားအလံကိုတော့အိုလံပစ်ရွာဖွံ့ဖွဲတင်ပပြီးနောက်တည့်ရက်နောက်ကျပြီးမှလွှင့်တင်ခဲ့တာပါ။မြောက်ကိုရီးယားအလံလွှင့်တင်ခွင့်ကိုအားကစားသမားတွေရဲ့အဆောင်တွေအားကစားရုံတွေမှာပါခွင့်ပြုလိုက်တာပါ။မြောက်ကိုရီးယားဆောဒီအိုလံပစ်အားကစားပွဲကိုအားကစားဖွဲ့ဆေးလွှတ်လို့ရောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝင်းကနှစ်တကူမိန်ကောင်းမှမမျှော်လင့်မဲ့ပြောကြားလိုက်တဲ့အတွက်နိုင်ငံတကာရဲ့အရေးယူတန်ခတ်မှုတွေကိုအန်တူပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပက်ထင်းတန်မစ်ဆိုင်းတုံးစမ်းသပ်မှုတွေကြောင့်နှစ်နိုင်ငံကြားတင်းမာနေတဲ့ဆက်ဆံရေးတွေလည်းပြေလျော့လာခဲ့ပါတယ်။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာ burmese.voanews.com မှာဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့သတင်းဆောင်ပါးတွေနဲ့စတင်ကြပါတယ်ရိုဟင်ဂျာဒုက္ခသည်တွေထန်နေပြန်ရေးအချိန်မတန်သေးဘူးလို့မြန်မာပြည်ဆိုင်ရာကုလလူအခွင့်အရေးအထူးကိုယ်စားလှယ်ကပြောကြားလိုက်ပါတယ်တိုင်းရင်းသားလူနည်းစုတွေပေါ်အာဏာပိုင်ရဲ့အကြမ်းဖက်မှုတွေကလည်းဆယ်စုနှစ်ပေါင်းများစွာတည်ရှိနေသေးပဲလို့ပြောဆိုလိုက်တာပါမြန်မာနိုင်ငံတွင်ဝင်ရောက်ခွင့်မရခဲ့တာကြောင့်ဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတို့ကိုတွားရောက်ပြီးအချက်လက်စုဆောင်းခဲ့တဲ့ကုလလူအခွင့်ရေးအထူးကိုယ်စားလှယ်ရဲ့မြန်မာလူအခွင့်ရေးအခြေအနေတွေးရှိချက်တွေကိုတော့မတ်တင်ကြီးထက်ကစူးစီးတင်ပြပါမယ
်ဒီကနေ့တောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်မှာလှုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေထာနေပြန်ရေးအချိန်မတန်သေးဘူးလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ယန်ဟီလီကပြောဆိုပါတယ
် Talks of repatriation at this time are clearly premature while the government of Bangladesh made it clear to me that no refugees would be forced back to Myanmar
အခုချိန်မှာထာနေပြန်ဖို့စောလုံးပါသေးတယ်ဒုက္ခသည်တွေကိုမြန်မာနိုင်ငံကိုအကြေးကျပြန်မပို့ဘူးဆိုတာကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကလည်းကျမကိုရှင်းရှင်းလင်းလင်းပြောပါတယ်ကိုယ်တော်ဆန္ဒနဲ့အညီဘေးကင်းလုံခြုံမှုရှိရှိလူကုန်တိတ်ခါနဲ့အညီဖြစ်ပြီးတော့အမြဲတမ်းအတီးတကျဖြစ်သွားစေမယ့်ဌာနေပြန်ရေးဖြစ်ဖို့အတွက်လုံခြုံဘေးကင်းမှုအခြေအနေတည်ကြပြီလားဆိုတဲ့အပေါ်မှာစိုးရိမ်နေပါတယ်မြန်မာနိုင်ငံကိုပြန်နိုင်မယ့်အလားအလာနဲ့ပတ်သက်လို့ဒုက္ခသည်တွေနဲ့ကျွန်မပြောဆိုကြည့်တာမှလည်းစိုးရိမ်ကြောက်ရွံ့မှုတွေရှိနေတာကိုတွေ့ရပါတယ
်ဒုက္ခသည်တွေတိုင်းရင်းလူနည်းစုတွေအနေနဲ့သူတို့ဟာဘိုးစဉ်ပေါင်းဆက်နေထိုင်ခဲ့ကြတဲ့နေရရင်းတွေကနေဖယ်ရှားခံရတယ်လို့ပြောဆိုကြပြီးအသက်အန္တရာယ်ကိုတောင်စိုးရိမ်နေကြတယ်လို့မြန်မာဆရာကုလသမဂ္ဂလူ့ခွင့်ရအထူးကိုယ်စားလှယ်ရန်ဟီလီကပြောဆိုလိုက်တာပါဘက်လိုက်မှုရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့မြန်မာနိုင်ငံတွင်ဝင်ရောက်ခွင့်မရတော့တဲ့မြန်မာဆရာကုလသမဂ္ဂလူ့ခွင့်ရအထူးကိုယ်စားလှယ်ကဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတို့ကိုတွားရောက်ပြီးအစိုးရတာဝန်ရှိသူတွေဒုက္ခသည်တွေနဲ့တွေ့ဆုံပြီးမြန်မာလူ့ခွင့်ရအခြေအနေတွေကိုစူးစီးရယူခဲ့တာဖြစ်ပါတယ်။အရသာအစိုးရဟာလည်းအရင်ခေတ်တုန်းကအတိုင်းပဲလူမှုအပေါ်မှာဖိနှိပ်နေဆဲဖြစ်တယ်လို့ရန်ဟီလီကထောက်ပြပါတယ
်။ I was deeply saddened to learn that 9 Rakhine Buddhist demonstrators were killed in Murau.
ပြည်ခဲ့တဲ့လကမြောက်ဦးမြို့မှာဆန္ဒပြကြတဲ့ဗုဒ္ဓဘာသာဝင်ရခိုင်ကိုဦးသိဆုံးတဲ့အပေါ်အင်မတန်မှစိတ်မကောင်းဖြစ်ရတယ်လို့ဒဏ်ရာရတဲ့သူတွေကလည်းစေယုံပေါ်မှာလက်ထိတ်ခတ်ဖမ်းဆီးခဲ့တဲ့ဆိုတဲ့သတင်းတွေလည်းတွေ့ရပါတယ်။ဒါဟာအင်မတန်ကိုမှရက်ဆက်ပြီးရှက်စရာလည်းကောင်းလာပါတယ်။ဒီအစီအကစားကိုရင်းနေတော့မှပဲမြောက်ဦးအုပ်ချုပ်ရေးမှူးဟောင်းဟာလည်းလက်ထုတ်ပြန်မှုလို့ယူဆရတဲ့တိုက်ခိုက်မှုအတွင်းသိဆုံးခဲ့ရတယ်ဆိုတာသိခဲ့ရပါတယ်။အကြမ်းဖက်မှုတွေကအကြမ်းဖက်မှုတွေကိုပဲဖြစ်စေတယ်ဆိုတဲ့ထိတ်လန့်ပွဲသတိပေးချက်လည်းဖြစ်ပါတယ်။
လူနည်းစုတိုင်းရင်းသားတွေရဲ့တောင်းဆိုချက်ကတော့ဒန်းတူညီမျှမှုရှိရေးဖြစ်ပြီးတတိပုဂ္ဂလဒန်းတူညီမျှမှုတည်းမဟုတ်ဘဲတိုင်းရင်းသားအဖြစ်အသိအမှတ်ပြုမှုကိုပါလိုလားနေတယ်လို့လည်းထောက်ပြပါတယ်။ရိုဟင်ဂျာတွေအပေါ်တိုက်ခိုက်မှုတွေအပြင်ကချင်၊ကရင်၊ရှမ်း၊ကယင်နီစတဲ့တိုင်းရင်းသားတွေအပေါ်မြန်မာတပ်မတော်ကဆဲစုနှစ်နဲ့ချီတိုက်ခိုက်နေတာမှာတချို့အဖွဲ့တွေအပေါ်ဒီကနေ့အထိတိုက်ခိုက်နေစေဖြစ်တယ်လို့လည်းထောက်ပြထားပါတယ်။တချိန်တည်းမှာပဲထိုင်းဘက်မှာကိုလိုနီယာဆဲဖြစ်တဲ့ဒုက္ခသည်တွေအတွက်အထောက်အပံ့တွေမလောက်မငှအခြေအနေနဲ့ဌာနေပြန်ရေးအခက်တွေ့နေရမှုတွေကိုလည်းတင်ပြခဲ့ပါတယ်
။ Current refugees told me that the humanitarian assistance they depend on is declining.
ကရီဒုက္ခသည်တွေမိခိုရက်တည်နေရတဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေလျှော့ချခံရတဲ့အကြောင်းကျွန်မကိုပြောကြသလိုရှမ်းဒုက္ခသည်တွေကလည်းနိုင်ငံတကာလူရှင်တွေကအကူအညီတွေဖြတ်တောက်လိုက်တဲ့အကြောင်းကိုပြောကြပါတယ်။အဲ့တော့ဒုက္ခသည်တွေအနေနဲ့လုံခြုံရေးကိုစိတ်မချဖြစ်နေတဲ့ကြားကပဲနေရရင်းတွေကိုပြန်ဖို့တွန်းအားပေးသလိုများဖြစ်နေသလားဆိုတာဆက်ဆက်စဉ်းစားစရာပါသူတို့အနေနဲ့ထိုင်းဘက်မှာစားစရာမရှိဘိုက်ဟောင်းလောင်းနဲ့နေမလားနောက်တစ်ခါဒုက္ခသည်အဖြစ်ပြေးရလွှားရမယ့်အရေးရှိနေပေမဲ့လည်းမငြိမ်းချမ်းသေးတဲ့မြန်မာနိုင်ငံဘက်ကပဲပြန်မလားဆိုတာကိုဝေခွဲမရဖြစ်နေကြပါတယ
်ရိုဟင်ဂျာတွေထိုင်းပြန်ရေးလုပ်ငန်းစဉ်မှာတော့နိုင်ငံတကာအတိုင်းဝန်အနေနဲ့အချိန်မနှောင်းခင်မြန်မာအစိုးရကိုဖိအားပေးကြဖို့ကိုလည်းကုလလူခွင့်ရဲ့အထူးကိုယ်စားလှယ်ကတိုက်တွန်းပါတယ
် Myanmar is keeping the world in the dark and the international community appears
ညီမတို့ရဲ့ဟာကဘာကိုအမောင်ချနေစေဖြစ်ပြီးနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ကလည်းဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရကိုဝေဖန်လိုတဲ့ဆန္ဒမရှိသလိုတွေ့နေရပါတယ
်ရိုဟင်ဂျာတိုင်းနယ်ချီထွက်ပြေးရတဲ့ရခိုင်ပြည်နယ်တွင်လူခွင့်ရဲ့အခြေအနေတွေအပါအဝင်မြန်မာနိုင်ငံတွင်လူခွင့်ရဲ့အခြေအနေတွေကိုရယူနိုင်ဖို့အတွက်လွတ်လပ်တဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုလက်တင်ခံဖို့လိုတဲ့အကြောင်းမြန်မာကိုတိုက်တွန်းလိုက်သလိုသူ့ကိုပြည်ဝင်ခွင့်ပိတ်ပင်ထားတဲ့မြန်မာအစိုးရနဲ့ပြန်ပြီးတော့ပူးပေါင်းဆောင်ရွက်ဖို့လည်းအစဉ်သင့်ရှိနေတယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာမြန်မာဆန်ရကုလလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကပြောဆိုသွားပါတယ်ရှင်
။မတ်တင်ကြီးထိုင်ရဲ့စူးစီးတင်ပြချက်ဖြစ်ပါတယ်။အခုတော့ writer သတင်းတောက်တွေရဲ့တရားခွင့်အခြေအနေကြည့်အောင်ပါ။နိုင်ငံတော်လျှို့ဝှက်ချက်ဥပဒေဖောက်ပြမှုနဲ့ဖမ်းဆီးခံရတဲ့ Writers သတင်းတောက်နှစ်ဦးကိုအာမခံမပေးဖို့ဒီကနေ့မြောက်ပိုင်းခရိုင်တရားရုံးကဆုံးဖြတ်လိုက်ပါတယ်။ဖမ်းဆီးခံရစဉ်အမှုနဲ့ပတ်သက်ပြီးချင်းချောက်ဝန်ခံခိုင်းတာတွေရှိခဲ့တယ်လို့သူတို့ကနေပြီးတော့တရားရုံးမှာပြောဆိုခဲ့ပါတယ်။အစိုးရဘက်ကပြောထားတဲ့လျှို့ဝှက်ချက်အချက်လက်တွေရယူမှုဆိုတာမှလည်းအချက်လက်တွေဟာပြည်သူတွေသိဖို့ဆိုပြီးတရားဝင်ထုတ်ပြန်ထားတဲ့အချက်တွေသာဖြစ်နေပါတယ်။ဒီသတင်းကိုတော့ပြည်ဝင်သတင်းနောက်မိခါကပေးပို့ထားပါတယ
်ဖန်းစည်းခံထားရတာရက်တပတ်6ပတ်ကျော်ပြီဖြစ်တဲ့သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဟာအရေးကြီးတဲ့လှုပ်ဝက်အထောက်ထားတွေကိုရဲနှစ်ဦးစီကရယူခဲ့တယ်လို့ရဲဘက်ကစွပ်စွဲထားပြီးအရေးယူခံထားရတာဖြစ်ပါတယ်အရေးယူခံထားရတဲ့သူတို့တွေအတွက်အာမခံလျှောက်ထားချက်ကိုမြောက်ပိုင်းခရိုင်တရားသူကြီးကအာမခံမပေးတဲ့အထူးဥပဒေတစ်ခုဖြစ်နေတာကြောင့်ဆိုပြီးအာမခံလျှောက်ထားမှုကိုပယ်ချလိုက်တာပါဖန်းစီတဲ့နေရာမှာရင်ဖို့ပြထားမှုအပါဝင်ကွဲလွဲမှုတွေနဲ့ယုံတင်စစ်ဆေးနေမှုတွေကိုတရားရုံးမှာစစ်ဆေးတွေ့ရှိတာနဲ့ပတ်သက်လို့ဖန်းစီခံထားရတဲ့အချိန်မှာသူတို့ကိုစစ်ဆေးတဲ့အခြေအနေနဲ့ပတ်သက်လို့ VOA မင်းမြန်းစင်မှာသတင်းတော်ကိုအလုံးကအခုလိုဖြေကြားခဲ့ပါတယ်
ဒီကတိကံပစ္စည်းလက်မထိုးတော့လည်းတို့အဲ့လိုမျိုးလက်မမထိုးရင်နောက်တခြားပြစ်မှုတွေဆွဲမယ်ဆိုတာပြောပါတ
ယ်ဒီနေ့ကျွန်တော်တို့ကိုဒီတရားလူပတ်ကရဲရာရှိလာပြီးတော့စစ်ဆေးတယ်ပေါ့နော်စစ်ဆေးတဲ့အခါကျတော့ကျွန်တော်တို့ကိုသူတို့တကယ်လာဖမ်းဆီးတာနဲ့သူဒီမှာထွက်ဆိုသွားတာနဲ့လုံးဝကိုစန့်ကျင်မှုရှိတယ်လို့ကျွန်တော်တို့ကျွန်တော်တို့သိပါတယ်အခုဒီနေ့လာထွက်တဲ့ရဲရာရှိကိုကျွန်တော်တို့အဲ့တုန်းကမမြင်ခဲ့ရပါဘူ
းလာမယ့် February 6ရက်နေ့မှာတော့ထပ်မံယုံကြည်ပေးပြီးဆက်စစ်သွားမှာဖြစ်ပါတယ်ဒီကနေ့ကြားနာစစ်ဆေးခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့သတင်းသမားတွေအကျိုးဆောင်ဦးတန်းစောအောင်ကအခုလိုပြောပြလာတာပါ
ဒီတက်တဲ့ကျွန်တော်တို့ဒီနေ့ရဲမှုမင်းတန့်ကိုဆက်တယ်သူကကျွန်တော်ကန်သူတွေပြောတာတော့ရဲမှုကိုမမြင်ဘူးရှာဖွေဖန်ဆီးတဲ့နေရာမှာမပါဘူးဒါမဲ့ရှာဖွေဖန်ဒီနေ့တက်တဲ့ကတော့သူကိုယ်ကဖန်ဆီးခဲ့တာဥဆောင်ဖန်ဆီးခဲ့ပါတယ်လို့ပြောတယ်နောက်ပြီးတော့သူတို့ကိုဒီအမှတ်သုံးနဲ့လီလာနောက်ဆုံးမှာတောင်းချလာတယ်ဆိုတော့တော့တအားတစုံတရာရုံးတော့ဘူးမတင်ပြနိုင်ဘူးဒီရှာဖွေပုံစံမှာမိရကွဲတာနဲ့ပတ်သက်ပြီးတော့ဒါမြေတွေနဲ့ကိုက်ညီလို့ထဲတွင်ရေးပေးတယ်ဆိုတော့ဆက်ဆိုပါတယ်ဒီတိုင်းမှာသူကမြကိစ္စအဲ့ဒါအဲထဲမှာပါတဲ့အကြောင်းအရာတွေအားလုံးကြီးများပြီးသူသိရှိပြီးဖြစ်တဲ့အကြောင်းအရာတွေဆိုတာဥပဒေဝင်ခံတယ်နောက်တစ်ခါဒီစစ်စောခံသူတွေဆီကတွေ့တဲ့စာဆက်တန်းတွေနဲ့ဒီပြင်းစားမှာပါတဲ့အကြောင်းအရာတွေတွေ့ရတဲ့ဆိုတော့ဟာကိုလည်းအဲသူကဆက်ဆိုပါတယ်
ကြားနာစစ်ဆေးမှုတွေမှာအစိုးရကပြောဆိုထားတဲ့လှုပ်ဝက်အချက်လက်တွေရယူမှုဆိုပြီးပုံမှန်တက်တရားစွဲတာမှာရိုက်တာသတင်းတော်နှစ်ဦးလက်ဝဲတွေ့ရှိရတဲ့ဆိုတဲ့လှုပ်ဝက်အချက်လက်တွေဟာအစိုးရဘက်ကနိုင်ငံပိုင်သတင်းစာတွေမှာတရားဝင်ထုတ်ပြန်ပေးထားပြီးဖြစ်တဲ့အချက်အလက်တွေဖြစ်နေတဲ့ဆိုတာကိုစစ်ဆေးတွေ့ရှိခဲ့ရတဲ့အပြင်သတင်းတော်တွေကိုဖန်ဆီးခဲ့တဲ့ရိမ်မှုမင်းတန်ကိုရိုင်းကလည်းဒါဟာတရားဝင်ထုတ်ပြန်ပြီးတဲ့အချက်လက်တွေဆိုတာသိရှိခဲ့ပြီးဖြစ်ကြောင်းကိုစစ်ဆေးတွေ့ရှိရတယ်လို့ဦးတန်းစောအောင်ကပြောပါတယ်
မောင်နောဗီစာဖြစ်စဉ်တွေအားလုံးဒီမီဒီယာတွေကိုတင်ချာပြီးဒီယာတွေကိုရှင်းပြပြီးတန်တမာတွေလည်းရှင်းပြပြီးအများကြီးတွေလည်းသိအောင်ရှင်းပြပြီးဒေးစိတ်လူလက်နဲ့စင်းရင်းတွေအားလုံးကြာရှုံးနေစင်းရင်းတွေအားစားတင်ညာပြီးတာကိစ္စတွေဖြစ်တယ်အဲ့လောတဲ့ချင်းနေဒီတက်တည်ထွက်ဆိုချက်တွေရတော့ဟိုတကယ်ဖြစ်စဉ်နဲ့ဖြစ်စဉ်တွေကကွဲနေတာပါနော်သူတို့ဘက်ကတော့ဒါမျိုးဝကြကိုယူဆောင်သွားတယ်ပြောတယ်ဒါပေမဲ့အဲ့လိုယူဆောင်သွားတယ်ဆိုတော့ပဲသူစီယာယူဆောင်နေဆိုတော့လည်းတတိကျကျမှပြောနိုင်ပြီเนาะအဲ့တော့ဟိုဒီစာရွက်စာရံတွေကပါတဲ့အကြောင်းအရာအလုံးပါလေအများကြီးတို့သိရှိရတဲ့နေရာမှာဟိုပါပြီးသားကိစ္စလေ
ဒီကနေ့တရက်ခွင်မှာစစ်စေးမင်းမြန်ချက်တွေအရာစစ်ဆဲချက်တွေနဲ့ပတ်သက်လို့အာနာပိုင်တွေဘက်ကတက်သေးပြနိုင်တာမရှိသလိုတခြားတက်သေးတွေလည်းထပ်ပြီးတင်ထားတာတွေလည်းရှိရဲလို့ရှင့်နေကဆိုပါတယ်ငင်းငယ်ရဲ့လက်မှတ်မထိုးရသေးတဲ့ရခိုင်တပ်မတော် AA တို့လိုအဖွဲ့တွေရဲ့ဖုန်းနံပါတ်တွေကိုတက်သေးအဖြစ်တင်ပြလာတာရှိရဲလို့ရှင့်နေကဆိုပါတယ်လက်ရှိကြားနာစစ်ဆေးချိန်မှာလည်းအစိုးရကစွပ်စွဲထားတဲ့စွပ်စွဲချက်တွေပေါ်မှာတိကျတဲ့တက်သေးပြနိုင်ခြင်းမရှိတာစစ်ဆေးမှုတွေမှာလည်းကွဲလွဲမှုတွေရှိနေတာကြောင့်ပြည်တွင်းပြည်ပကသတင်းသမားတွေလူအခွင့်ရေးလှုပ်ရှားသူတွေကမြမအစိုးရပေါ်မှာဝေဖန်နေကြပါတယ်ဖန်စည်းကံသတင်းသမားတွေရဲ့မိခင်သတင်းဌာနတစ်ခုဖြစ်တဲ့ writer ကလည်းသတင်းသမားနှစ်ဦးကိုအာမခံမပေးဖို့ဆုံးဖြတ်လိုက်တဲ့အပေါ်အလွန်ပဲစိတ်ပြက်မိကြောင်းကြေညာချက်တစ်စောင်ထုတ်ပြန်ထားပါရရှင်
။မမေခါရဲ့သတင်းပေးပို့ချက်ဖြစ်ပါရခင်ဗျာ။အခုတော့မြောက်ဦးအုပ်ချုပ်ရေးမှူးဟောင်းတည်ဆုံခဲ့မှုနောက်ဆုံးရသတင်းကိုတင်ပြပါမယ်။ရခိုင်ပြည်နယ်မြောက်ဦးမြို့မှာအဓိကယုံဖြစ်ပွားခဲ့ပြီးနောက်စစ်တွေမြို့ကိုတာဝန်နဲ့ရွှေပြောင်းခံရတဲ့မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းဦးဘိုဘိုမင်းတိုက်လောက်ကျန်တပ်ဖြတ်ခံရမှုနဲ့ပတ်သက်လို့ရန်ကုန်မြို့ကိုရောက်ရှိနေကြတဲ့မြောက်ဦးမြို့နယ်တင်ညွရွာကဥကြုံမြင့်နဲ့မိသားစုဝင်၄ဦးကိုတန်တရာရှိသူတွေအဖြစ်ဖမ်းဆီးလိုက်တယ်လို့ပြည်ထရေးကသတင်းထုတ်ပြန်ထားပါတယ်ဒီ၄ဦးစစ်ဆေးခံရတာနဲ့ပတ်သက်လို့ VOA သတင်းတော့မအေးမကသတင်းပေးပို့ထားပါတယ
်ရခိုင်ပြည်နယ်မြောက်ဦးမြို့မှာပြဿနာတွေဖြစ်ပွားခဲ့ပြီးတဲ့နောက်စစ်တွေမြို့နယ်ကိုပြောင်းရွှေ့ခံရတဲ့မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းဦးဘိုဘိုမင်းတိုက်လောက်ကျန်တက်ဖြတ်ခံရမှုနဲ့ပတ်သက်လို့ရန်ကုန်မှာရောက်ရှိနေတဲ့မြောက်ဦးမြို့နယ်တိန်ညိုရွာသားဦးကျော်မြင့်ခေါ်ခိုင်ကျော်ရဲ့မိသားစုဝင်၄ဦးကိုတန်တရားနဲ့ဖမ်းဆီးစစ်ဆေးနေတယ်ဆိုပြီးပြည်ထောင်စုဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။သူတို့ဟာဇန်နဝါရီလ28ရက်နေ့ကတည်းကရန်ကုန်ကိုတွားရောက်ခဲ့တာကြောင့်အခင်းဖြစ်ပွားပြီးမှသူတို့မိသားစုဝင်တွေကိုလာရောက်စစ်ဆေးမှုတွေရှိခဲ့တယ်ဆိုပြီးတိန်ညိုကျေးရွာအုပ်ချုပ်ရေးမှူးဦးကျော်မိုးဦးကပြောပါတယ်။အ
ုပ်ချုပ်ရေးမှူးကရေးမှုတွေဆုပ်နေရောက်ကစစ်ဆေးမှုတွေလာမယ်တော့သူလည်းအဆက်တွေသူတို့အိမ်မှာမဲတော့သူသမီးကလည်းအဲ့ဒီအဆက်တွေနဲ့ဟိုရန်ကုန်မှာရှိတဲ့ဥကျုံမြေရဲ့စခန်းမုန်းတွေကျွန်တော်တို့သူတို့ပြောကြပါတယ်အဲသူတို့ဖန်တဲ့တော်စုအားဆိုရင်အာသားလေးအဲ့ဒီနေရာရန်ကုန်မှာရှိတယ်သူတို့အဆက်တွေကျွန်တော်တို့တုံးစီတရေနေကပြောကြတော့သားလေးရန်ကုန်မှာရှိတယ်သူရဲ့ရွှေရွှေမလေးရန်ကုန်မှာရှိတယ်သူလေးရန်ကုန်မှာရှိတယ်တော့ဒီမှာတင်ယူစခန်းမုန်းပါဝင်ပါမြို့နေဟိုရေးမှုပါပါဝင်သူတို့နဲ့ပြောကြပါတယ်အမကြီးအော်သူတို့ကဟိုတနင်္ဂနွေနေ့ကဆိုတော့သူတို့ပြန်သွားတယ်ဆိုတော့သူမက်ဆေ့ချ်ကြမှာလားမသိဘူးပြန်ပါတော့တာဘုမရေကျွန်တော်ကဒီမှာမနေတာပါမရေဟိုအဲ့ဒီနေသူတို့ရံကပါတော့ဒီမှာကတမင်းမျိုးရှိတယ်လေအဲ့တော့တမင်းအကြီးရယ်တမင်းအလိုက်ရယ်ဒီမှာပဲရှိတယ်မရေ
မြောက်ဦးမြို့နယ်အုတ်ချွေရေမူဟောင်းတည်ဆုံးခဲ့ပြီးတဲ့နောက်သူစီးလာတဲ့ကားဟာထပ်မံမီးရှို့ခံခဲ့ရတာပါဇန်နဝါရီလ31ရက်နေ့ကတော့ပြည်ထရေးရဲ့ထုတ်ပြန်ချက်အရသူ့ကိုတတ်ဖြတ်ခဲ့သူတွေကိုလူတက်မှုပါဝင်ပုံမှန်၃ခုနဲ့အမှုဖွင့်ထားတယ်လို့ဆိုပါတယ်။ဥပပိုမင်းတိုက်တေဆုံးခဲ့ပြီးတဲ့နောက်တေဆုံးသူစီးလာတဲ့ကားပေါ်မှာတယ်လီဖုန်း၄လုံးလောက်တွေ့ရှိခဲ့ပြီးသူနဲ့အတူကားစီးလာသူတွေရှိနိုင်တယ်ဆိုပြီးဒေသခံတွေကတန်ရရရှိနေကြတာပါ။ဒီနောက်မှာတော့လူတက်မှုဖြစ်ပြီးမှအလောင်းကိုရဲတွေစစ်ဆေးပြီးတဲဆောင်သွားတဲ့အချိန်မှာပဲတက်တေခံဖြစ်တဲ့ကားကိုမီးရှို့မှုထပ်ဖြစ်ခဲ့ပါတယ်။တိဆုံးသူနဲ့အတူဘသူတွေပါလာတယ်လဲကားကိုဘသူတွေမီးရှို့ကြတယ်လဲဆိုတဲ့အဖြေကိုတော့စုံစမ်းလို့မရသေးပါဘူး။ဒါပေမဲ့ဖေဖော်ဝါရီလ1ရက်နေ့မှာတော့တပ်ဖြတ်မှုနဲ့ပတ်သက်လို့တန်ရရှိသူ၄ဦးကိုဖမ်းဆီးစစ်ဆေးနေတယ်ဆိုပြီးပြည်ထရေးကသတင်းထုတ်ပြန်ခဲ့ပါတယ်။မြောက်ဦးဖြစ်စဉ်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးအဖွဲ့ကိုရခိုင်ပြည်နယ်လွှတ်တော်ကဇန်နဝါရီလ29ရက်နေ့မှာဖွဲ့စည်းခဲ့ပြီးတစ်လအတွင်းစုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့သတင်းတွေထွက်ပေါ်ပြီးမှပဲ။မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းအခုလိုလောက်ကျန်တက်ဖြတ်ခံခဲ့ရတာဖြစ်ပါတယ်ရှင်
။ထိုင်းချီဆိုင် VOA သတင်းတော့မအေးမှာဖြစ်ပါတယ်ခင်ဗျာ မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေကဘယ်လိုရှိပါသလဲ။အရင်နှစ်တွေကတည်းကစာရင်အလို့အကန့်အခွင့်လန်းပိုများလာတယ်ဆိုပေမဲ့အခြေခံထုတ်ကုန်အားနည်းတာငွေကြေးဖောင်းပတာတွေကြောင့်ကုန်စည်နှုန်းကြီးမြင့်မှုဟာအခြေခံလူတန်းစားကြားမှာရင်ဆိုင်နေရတဲ့အကြီးမားဆုံးပြဿနာဖြစ်လာပါတယ်။ဒါကိုလူမှုအခက်ခဲဟာဒီ NLD အစိုးရရဲ့မခိုင်မာတဲ့စီးပွားရေးမူဝါဒတွေကြောင့်လို့ပညာရှင်တချို့ကသုံးသပ်ထောက်ပြကြပါတယ်။လူလူကြားလက်ရှိရင်ဆိုင်နေရတဲ့စီးပွားရေးအကျပ်တဲ့အခြေအနေတွေကိုတော့မတ်မီခါကစူးစီးတင်ပြထားပါတယ်
။ဒီမိုကရေစီအရှိန်ယူကာဆနိုင်ငံတစ်ခုအနေနဲ့အသေးစားအလက်စားလုပ်ငန်းတွေတိုးချဲ့လုပ်ကိုင်နိုင်ဖို့အလုပ်ကိုင်အခွင့်အလမ်းတွေရရှိအောင်စွမ်းဆောင်ပေးနိုင်ဖို့အပြင်တဦးချင်းဝင်ငွေတိုးတက်အောင်ဆောင်ရွက်ဖို့အစိုးရဘက်ကကြီးမန်းထားခဲ့ပေမဲ့နိုင်ငံရေးခြေအနေနဲ့မူဝါဒတွေကြောင့်ခရီးမပေါက်နိုင်ဖြစ်နေတာပါဘလို့အခြေအနေကြောင့်ပဲဆိုဆိုကြီးမြင့်လာတဲ့ကုန်စည်နှုန်းတန်ကိုတော့အခြေခံလူတန်းစားတွေကမလွဲမရှောင်သာခံနေရတာပါလူတွေဝင်ငွေနဲ့တော့ဈေးရောင်းမကောင်းကြောင်းစံပြဈေးမှာတက်တီးရောင်းနေတဲ့ဒေါ်အောင်ကပြောပါတယ
်ရောင်းဝယ်သူကရောင်းကောင်းမှလည်းပဲအရင်ပြန်ရမှာပေါ့ရောင်းမကောင်းတဲ့ခါကျတော့အရင်ပြန်မရတာအဆင်မပြေဘူးပေါ့
ကုန်စည်နှုန်းတက်လာတာဟာအမဲလို့ဖြစ်နေတာမို့အလိုက်တဲ့နေထိုင်စားတောက်နိုင်ဖို့ကိုနီးလန်းနဲ့ကိုစူးစမ်းနေရတယ်လို့နေကနေရန်ကုန်ကိုဈေးလာရောက်တဲ့ကိုဖြိုးမင်းပိုင်ကဆိုပါတယ
်ကုန်စည်နှုန်းတက်တာတော့တိုင်းတာရေမြင့်ကြာမြင့်ဆိုတယ်လို့ကျွန်တော်တို့ကတော့ထက်မတွေ့ပါဘူးရေမြင့်ကြာမြင့်မဲ့ကုန်စည်နှုန်းတက်လည်းတက်ငကိုတော့ကလည်းကုန်စည်နှုန်းကကျတော့လည်းဒီတခြားပစ္စည်းကလည်းကျပဲကိုပစ္စည်းကလည်းအခုကုန်စည်နှုန်းတက်တော့လည်းကိုပစ္စည်းကလည်းတက်တာပဲအဲကြတော့ရေမြင့်ကြာမြင့်ဆိုတဲ့သဘောဘယ်ဘဝဘယ်ခြေနေဘယ်အစိုးရလက်ထက်ပဲဖြစ်ဖြစ်အဲကျွန်တော်တို့ကတော့အေးစေးသေးပဲကျွန်တော်တို့အမြင်ကတော့ရေမြင့်ကြာမြင့်လို့ပဲကျွန်တော်တို့ကယူဆတာပေါ့
အစိုးရတက်တန်းနှစ်နှစ်ကျော်ကာလရှိလာတဲ့အချိန်မှာစီးပွားရေးအနေမှန်ရောက်နေတာကအစိုးရရဲ့မူဝါဒရေးရာအားနည်းချက်ကြောင့်လို့ပြည်သူ့လွတ်တော်ငွေစင်းကော်မတီဝင်ဟောင်းဒေါက်တင်နွယ်ဦးကတော့တုံ့တက်လိုက်ပါတယ
်အဲဒီ policy ရှိရမယ်နံပါတ်1နံပါတ်1ကဒီ policy နဲ့ပတ်သက်လို့ဘယ်လိုလုပ်ကြမလဲဆို strategy ရှိရမယ်။ဥပမာ CY policy ဆက်နေချက်ဆိုရင်ရေဘူးကဆန်နေရော။ဆန်တော့ဘယ်သူကဘာလုပ်လို့ဘာကဲရမှမသိဘူးဖြစ်တော့။ဒီ strategy မရှိဘူး။မရှိတဲ့အခါကျတော့အခုဟို F နဲ့ကလည်းမဝင်ဘူး။ငံကြားရင်းမြှုပ်တာမဝင်ဘူး။အဲ့တော့ဗမာပြည်မှာလည်းလူတွေကကြက်တဲ့အခါစုဆောင်မှုမရှိဘူး။အဲ့တော့ရင်းနှီးမြှုပ်တာဆိုပိုပြီးတော့ဝေးသွားတဲ့အခြေအနေဖြစ်တယ်။ဖြစ်တော့ဒီ CY လုပ်ငန်းတွေကမကောင်းတဲ့အခါကျလူတွေကအလုပ်ကိုင်းမှလည်းပိုရှားသွားတာ။အဲ့တော့ဈေးကွက်နဲ့ဒီမိုကရေစီဆိုတာပြောလို့ရှိရင်အဝေးကြီးပဲ။
ငွေကြေးဖောင်းပွားမှုတွေ၊ကုန်စည်နှုန်းကြီးမြင့်မှုတွေ၊အခြေခံလုခလစာတက်မှတ်ရေးအငင်းပွားမှုတွေနဲ့ယင်းနှိမ့်မြုံနံမှုနှေးကွေးခြင်းဟာအစိုးရတည်းရဲ့စီးပွားရေးမူဝါဒတွေရဲ့အာဏာချက်ကြောင့်လို့ဒေါက်တင်နွယ်ဦးကတော့ထောက်ပြဝေဖန်ခဲ့ပါတယ်။နိုင်ငံသားယင်းနှိမ့်မြုံနံမှုတွေတိုးတက်လာဖို့အတွက်နိုင်ငံသားယင်းနှိမ့်မြုံနံသူတွေကိုဆွဲဆောင်ထားတဲ့မြန်မာကုမ္ပဏီများအဥပဒေကိုပြန်လည်ပြင်ဆင်ပြဋ္ဌာန်းလိုက်ပေမဲ့အကောင့်ထည့်ဖော်ဖို့နဲ့အောင်မြင်ဖို့ကတော့အချိန်ယူရအောင်ပါပါ။အခြေခံလုခလစာနှုံတာတတ်မှတ်နိုင်ရေးကလည်းအလုသမားတွေတောင်းဆိုတဲ့လုခလစာကိုအလုရှင်ကပေးနိုင်ရေးအခက်ခဲတွေဖြစ်နေတာမို့သဘောထားကွဲလွဲမှုတွေရှိနေပြီးအလုသမားတွေရဲ့ဆန္ဒဖော်ထုတ်တာတွေနဲ့ရင်ဆိုင်နေရသေးပါရခိုင်ပြည်နယ်ကပြိပခစိုးရိမ်မှုတွေနဲ့စီးပွားရေးမူဝါဒမတည်ငြိမ်မှုတွေကြောင့်မြမစီးပွားရေးတိုးတက်မှုနှစ်ကွေးပင်မဲ့လာမယ့်နှစ်တွေအတွင်းအရှိန်ကောင်းလာလိမ့်မယ်လို့ Oxford Business Group လို့စီးပွားရေးလေ့လာသုံးသပ်တဲ့အဖွဲ့တွေကခန့်မှန်းထားကြပါတယ်။ဒါပေမဲ့လည်းစီးပွားရေးမူဝါဒတည်ငြိမ်ဖို့နဲ့ယင်းနှိမ့်မြုံနံမှုတိုးတက်လာဖို့တဦးချင်းဝင်ငွေပုံမှုတိုးတက်လာရင်းနဲ့ကုန်စည်နှုန်းကျဆင်းရေးအတွက်ကတော့အစိုးရရဲ့စီးပွားရေးဆိုင်ရာကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်နေအောင်ပါပါ
။ကုန်စည်နှုန်းကျအောင်တော့မအားလို့ဆူတောင်းပါတယ်ဒီမှာလေးကုန်စည်နှုန်းကျပါစေလို့ဒါပါပဲ
။ရန်ကုန်မြို့ပြည်သူလူထုရဲ့ပြောကြားချက်တွေဖြစ်ပါတယ်။ဒီသတင်းကိုတော့ VOA သတင်းနောက်တွေဖြစ်ကြတဲ့မမ်မီခါနဲ့ကိုစီသူတို့စူးစီးမေးမြန်းတင်ပြခဲ့တာပါ။ VOA အမေရိကန်တန်ကဂျာသာပရိနိညဘက်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ။မကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါ။VOA ကထုတ်လင်းနေတဲ့ဒီရေဒီယိုအစီအစဉ်ကို VOA Burmese News ဆိုတဲ့ Facebook စာမျက်နှာမှာအခုပဲနားဆင်ကြည့်လိုက်ပါ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA ရဲ့ဂျာတာပရီနေညဘက်အစီအစဉ်တွေကို9:00နာရီအထိလိုင်းဒူမီတာ1925 32တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယနိုင်ဝက်အတွင်းမှာတော့ဂျမိုင်ကန်ဒဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့တူတိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
တိုင်းသားတွေကတော်လှန်မလားပုံကံမလားဆန့်ကျင်မလားခွဲထွက်မလားဆိုတဲ့အမြင်မျိုးနဲ့ပဲတိုင်းသားကောင်းဆောင်တွေကိုမြင်ကြမယ်ရှိကြမယ်ဖမ်းကြမယ်သိကြမယ်ဆိုရင်ဒီပြဿနာဘယ်တော့မှလည်းရှင်းသွားမှာမဟုတ်ဘူ
းဒါကိုနောက်ပိုင်းမှာပြည့်စုံနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ဂျမ်းမာရေးကဏ္ဍလှည့်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ငလျင်တန်အန်ဒီရဲ့ရှော့ချနိုင်ရေးအကြောင်းကိုဂျမ်းမာရေးနဲ့ဆက်ဆက်တင်ပြထားပါတယ်မကြာခင်ခင်ကမြန်မာနိုင်ငံမှာငလျင်ခက်ဆစ်စိတ်လှုပ်ခဲ့ပြီးငလျင်ကျွမ်းကျင်သူတွေကလည်းနောက်ထပ်ငလျင်ကြီးတွေလှုပ်ကောင်းလှုပ်လာနိုင်တယ်လို့သတိပေးနေတာကြောင့်ဖြစ်လာလို့ရှိရင်ထိခိုက်ဒဏ်ရာရသက်သာမှုရှိအောင်ကြိုတင်ပြင်ဆင်ထားကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေပါတယ်ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂါကူဆရာဝန်ဖြစ်တဲ့ဒေါက်တာမြည်ဦးကိုမေးမြန်းပြီးကိုဝင်းမြင့်ကတင်ပြထားပါတယ်
โอเคดร.มีอูครับมัจจาเกงก็မြန်မာနိုင်ငံမှာငလျင်လှုပ်တာတွေကဒီဖြူးမြူနာကနေစပြီးတော့ဒီရန်ကုန်ပါဝင်ချင်းပြည်နယ်နဲ့ရှမ်းပြည်နယ်ကမြို့တချို့မှာပါဒီငလျင်တန်းကိုအချိန်ချင်းပေါ့ဆရာเนาะအနည်းနဲ့များဆိုသလိုခန်းစားခဲ့ရချက်အတွေ့နောက်ထပ်လည်းဒီငလျင်တွေလှုပ်လာမလားဆိုပြီးတော့ပေါ့เนาะစိုးရင်ချက်တွေရှိနေကြပါတယ်ဆရာအဲ့ဒီခါကျတော့အဓိကတော့ဒီဖြစ်လာခဲ့လို့ရှိရင်ထိခိုက်တာတွေဒဏ်ရာရတာတွေပေါ့เนาะသက်သာအောင်ဒီဘာရီဆောင်ရံရှောင်ရံရှိလဲပေါ့ဆရာ
အခုရက်ပိုင်းမှာခက်ဆစ်ဆစ်ကလေးပေါ့နော်ငလင်းတွေလှုပ်တော့လူရဲကြောက်တယ်ဒါကအခုငလင်းမညာရှင်တွေကလည်းဟောတာငလင်းအကြီးကြီးတွေလှုပ်မယ်ဆိုပြီးတော့လည်းသတိပေးထားတာရှိရပါတော့ခက်တာကဘယ်တော့ဘယ်ချိန်တိကျလှုပ်မလဲဆိုတာကယနေ့ကဘာမှာတိကျတွက်လို့မရသေးဘူးပေါ့မရသေးတော့လူတိုင်းကတော့ဘယ်လိုများဖြစ်လာမလဲပေါ့အထူးသဖြင့်မြို့ပေါ်မှာနေရလူတွေတိုက်အမြင့်နေမှာနေရလူတွေကြောက်လန့်တာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ရန်ကုန်မှာဆိုတော့အများစုကဒီတိုက်အမြင့်နေပေါ်မှာဆရာကပြောသလိုပေါ့နော်နေတော့ပို့စိုးရင်ကြတဲ့ခါကျတော့သူတို့ကဆရာဘယ်လိုအကြံပေးချင်လဲဆရာ
တကယ်လို့ငလင်းနှုတ်လာပြီဆိုလို့ရှိရင်လူတိုင်းလူတိုင်းကအထက်မြင့်မှာနေတဲ့အထူးသဖြင့်မြို့ပေါ်နေရလူတွေကြောက်လန့်ပြီးတော့ခါတဲ့အရာအပြင်ကိုဆင်းပြီးလမ်းပေါ်ထွက်ကြတာပေါ့တကယ်တမ်းတော့အဲ့လိုမျိုးမပြုတ်မှာဘူးဆိုတာမျိုးကိုငလင်းပညာရှင်တွေနဲ့အပျက်စီးတွေရဲ့အတွေ့အကြုံကလို့ပြောထားတယ်။ဘာကြောင့်လဲဆိုလို့ချင်းဒီလိုအစာဦးတွေဟာသူတို့ reinforce concrete ဆိုတာတန်ကြောင်းတွေတန်ကူးတွေနဲ့လုပ်ပြီးတော့ဆောက်ရတာလေ။အဲ့တော့ဒီအစာဦးတစ်ခုလုံးမြေမှာပြိုလဲသွားလောက်အောင်မဖြစ်ဘူး။ဘာကြောင့်လဲဆိုတန်ကြောင်းတွေရှိတာပေါ့။အဲ့တော့မျက်နှာကျက်ပြိုကျတာမျိုးတွေဖုတ်ဖက်နေရန်ပဲ့ထွက်တာမျိုးတွေဖြစ်နေတာပေါ့။ဒါကြောင့်လှုပ်တိုင်းဟိုအပေါ်ထက်မှနေရလို့ခုနှစ်ထက်မှနေရလို့၆ထက်မှနေရလို့ကြောက်လန့်ပြီးတော့အတင်းဆင်းပြေးကြတာ။အဲ့ဒါမျိုးတွေကလူတွေကြက်သိပ်ပြီးတော့ပူတော်မှအန္တရာယ်ရှိသွားတင်တာပေါ့နော်။အဲ့ဒီတော့ငလင်လုံးရင်ဘယ်လိုနေရမလဲဆိုတော့အဓိကကိုရှိရနေမှာအိမ်ထဲမှာဆိုရှိရနေမှာပဲနေအများတကာလက်မှတ်ထားတော့ drop ဆိုတာဝှက်ချလိုက်ပါဆိုတာပေါ့နော်အရင်ဆုံးကျွန်တော်ကလေးဘက်ထောက်လိုက်တာပေါ့မတက်ရက်ဒီကနေမူးပြီးတော့လဲသွားမှာတဲ့ဆိုင်ငလင်ကြောက်မဟုတ်ပဲနဲ့ကိုယ်ရုပ်တရက်မူးမူးပြီးလဲသွားတာမှာကိုမှအန်ပူပြီးတော့အထိုင်အားရသွားနေတယ်အဲ့ပြီးတော့ကျွန်တော်ကာဗာအကာကွယ်နေရာပေါ့သဘွေးအောက်တို့စာကြည့်သဘွေးအောက်တို့ဘာတို့ကိုကျွန်တော်လေးဘက်ထောက်ပြီးဝင်ရမှာအဲ့ဒီအောက်မှာဝင်ပြီးတော့ဒီလက်ကညာဘက်လက်တစ်ဖက်ကသုံးမျိုးပဲဘက်လက်တစ်ဖက်ကဦးကောင်းရဲ့နောက်စီပုံမှာလက်ကတင်ထားတန်တဲ့တစ်ဖက်ကနေပြီး hole ပေါ့ဒီစကရင်တိုင်သုံးမျိုးချင်းသဘွေတိုင်ပေါ့နော်ကင်ထားပေါ့အဲ drop ပြီးတော့မှ cover ပြီးတော့မှ hole ပေါ့နော်အဲ့ဒါမျိုးကဝှက်ချလိုက်ပါပြီးတော့မှခုနသဘွေအောက်ကိုလက်ထွားသွားပြီးသွားပါပြီးတော့မှကင်ကိုကင်ထားပါဆိုတာဘာကြောင့်အဲ့လိုပြောရလဲဆိုတော့ခုနအုပ်တွေပါလေပြိုကျလာတယ်ဒါရီအယိုးတွေကွဲပြီးတော့ခါးကောင်းတွေကွဲပြီးတော့ဖြစ်သွားနိုင်တော့ဒါလေးကအနည်းဆုံးဒါကိုကာထိုင်တာပြီးတော့တစ်ခါကျအုတ်တွေပါလေပြီလာတဲ့ခါကျတော့လေကျွန်တော်ဒါအပိတက်တာပေါ့နော်ဟောလူကြီးတွေတေးရတယ်ဆိုတာဒီအယိုးတွေကွဲကုန်လို့ကိုအန်ကဝေးကိုပြီထားတယ်အစာကြီးကိုပြီထားတယ်ချောက်ကကိုပြီထားတယ်အတွင်းအင်္ဂါတွေကြီမှပြီးတော့တေးရတာမျိုးရှိတယ်
ဟုတ်ကဲ့ဆရာဒီစပွဲအပြင်တခြားဘာတွေတုံနိုင်နေလဲဆရာတင်တဲမှာဆိုရင်လေ
အဲ့တော့ကျွန်တော်အများစုကတော့စပွဲမရှိဘူးဆိုရင်တော့နေရန်တစ်ခုနားပေါ့တတ်ပေါ့နော်ဒီကလေးများကြိုကျလာကြလို့ရှိရင်သူကဘေးမှာညိုင်ပြီးတော့နေရန်ကိုထိပြီးတော့ကိုယ်ကိုထိတာတက်တာနေတာပေါ့ဗျာအဲ့တော့ဆိုတာကသူတို့ triangle of light ဆိုတာသိတယ်ဒါကလည်းကိုကဒီနေရန်ကြီးတစ်ခုနားမှာကတ်နေခြင်းအပြင်နေရန်ကိုယ်ကိုယ့်ရဲ့ဒီဂရီမှတ်နေတယ် ပြိုကျလာမဲ့ဥစ္စာတစ်စောင်းဆိုသူကနေအောင်သွားတိုက်မယ်ဆိုရှင်သတိကံလေးလို့ဖြစ်ပြီးကိုကအောက်မှာလွတ်နေတယ်ပေါ့ဗျာ။အဲဒါကြောင့်ကျွန်တော်တို့ကခရင်ပေါ်မှာရှိတယ်ဆိုလို့ရှင်ခရင်ဘေးကိုဆင်းလိုက်ပြီးတော့ကလည်းဝတ်နေလိုက်အဲ့ဒါဆိုရင်တခုခုကကြာနေခရင်ကိုဆိုင်ကကိုကအောက်မှာဘိုးကားလေးအောက်ကိုထီးမိုးလေးလိုကျောက်သွားနိုင်တယ်ပေါ့ဗျာ။အဲ့လိုမျိုးပြောကြတာ။အဲ့ဒါဆိုတာကကောင်းအောင်နေနဲ့ကိုကောင်းကိုအုပ်လိုက်ပါဆိုတာမျိုးလေးပေါ့နော်။ဒီတော့ဒါမဲ့တခုရှိတာကခရင်ပေါ်မှာမှန်နေနားမှာနေတော့မှန်နေကိုွေးပြီးတော့ကိုရက်ခတ်လာနိုင်တယ်။အစာဥပ္ပူရာမဟုတ်မှန်လှုပ်တာတမန်ကြီးကိုယ်ရဲ့အဲ့ဒါတကရင်ပေါက်မှန်နေရှိတဲ့နေရာကနေဝေးဝေးနေပါဆိုတော့ကတကမာကြီးဆိုလို့ရှိရင်တကမာကြီးပြိုကျသွားရင်ကွာအထဲမှာတိတ်နေတယ်တကမာကြီးအပြင်ကိုထွက်လိုက်ပါပေါ့နော်ပြောလျက်စစ်ခလုတ်တွေပန်ဃာတွေပေါ့အပေါ်ကတွဲလေးတွဲလေးကျနေတဲ့နေရာတွေအောက်မှာမနေပါနဲ့ဒီတွဲလေးတွေပြုတ်ကျလာတယ်ဆိုတော့စားအုပ်စင်ပေါ့ဗျာစားအုပ်ပြီးတော့စားအုပ်လှုပ်နေတာစားအုပ်တော့ဟုတ်ပြုတ်ကျလာမယ်ဒီဘက်ပစ္စည်းတွေတော့ကွာပန်ဃာကြီးကြီးအပေါ်ကမင်းတို့ကပြိုကျလာနိုင်တယ်အဲ့ဒီနေရာတွေဝေးဝေးရှာမှာပေါ့ကက်စစ်ခလုတ်တွေကက်စစ်မီးတွေတော့ gas oil တွေပေါ့အိမ်ထဲမှာရှိတဲ့ကဲဆိုရီမှာနေလှုပ်တာနဲ့ကဆိုကလေပြီးပောက်ကွဲတာနဲ့မိထားလောင်နဲ့ကိုယ်လည်းထိခိုက်လေတာဒါမျိုးတွေလည်းဝေးဝေးလာ
ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုကဒီအိမ်ထဲမှာမဟုတ်ဘဲနဲ့လမ်းပေါ်မှာဆိုရင်ဆရာကြီးဘယ်လိုချန်ပေးချင်လဲ
မော်တော်ကားနဲ့သွားနေတဲ့လူတွေကသိပြီဆိုရင်တော့ကိုကားကိုရက်လိုက်ပေါ့လမ်းပေါ်မှာကျတော့ကျွန်တော်ကညီလေးပြူသွားနိုင်တာအနေထားရှိတဲ့အတွက်ကြောင့်ကားထဲမှာဆိုကားထဲမှာနေတာစိတ်ချဆုံးဖြစ်ပါတယ်အဲဒါပေမဲ့တရားကြီးပေါ်မှာဖြတ်နေတယ်ဆိုတော့တရားပေါ်တော့အမြန်ဆုံးတော့ထွက်လိုက်တယ်ဒီတရားကျိုးကြသွားနိုင်တယ်အဲ့ဒါမြစ်ချောင်းနေနဲ့ဝေးရမလင်းနေချောင်းဒီကြောက်သွားတာတောင်တွေထွန်းလာတာမျိုးကြီးပြီးတောင်တွေပေါက်ကွဲတာတွေရှိတယ်။ငါကပွက်အိုင်တွေနဲ့ကောပူပြီးပေါက်ကြတာကြီးအဲ့လိုမျိုးနေရာတွေပေါ့ဗျာ။ဟိုအမြန်ဆုံးထွက်ခွာမယ်။လိုင်ကောင်းနဲ့ရောက်နေလိုင်ကောင်းနဲ့အမြန်ဆုံးထွက်ခွာပါပေါ့နော်။လက်တိုင်အောင်မှနေရာစစ်ပင်အောင်မှနေရာကိုအတွက်အနေနဲ့များတယ်။အဲ့တော့လမ်းမပေါ်မှာအေးဆေးနေတာကုနာလို့ဝစ်ချလိုက်ပါ။ဒီဘက်ထားပြီးတော့တအကွဲတစ်ခုအောက်ကိုဝင်မှဆိုတာမျိုးကကျွန်တော်အမြန်လိုက်နာမှာပေါ့နော်။လမ်းမပေါ်မှာဒီမတ်တက်ကြီးကနေမှအစားမရရင်ပြီးတော့မူပြီးလင်းမသွားဘူးပဲဝစ်ချလာတဲ့အတွက်ကြောင
့်။ဟုတ်ကဲ့ဆရာ။ကလေးတန်းဖြစ်ပြီးပြီးချင်းမှာရောဗားရီဆက်လုတ်တယ်လဲဆရာကြ
ီး after shock လို့ခေါ်တဲ့ရောက်ထန်ကလေးသေးလေးလုံနိုင်တယ်လို့ tsunami လှိုင်းနေနော်မြစ်ချောင်းနေကြီးရဲ့နေရာတွေမှာလှိုင်းနေပြီ20 30အဲ့လိုတက်လာနိုင်တယ်ဒါတွေကလည်းအန္တရာယ်ရှိတာပေါ့နော်အဲ့ဒီခင်ရမျိုးကတူပြီးတော့ tsunami လှိုင်းကဘယ်ချိန်ထလာမယ်မသိဘူးအဲ့ဒါအညီညာဆိုတော့ရွှေပြောင်းဖို့ကျပမှာဆိုအဲ့မိကြောင်မမိရောဘူးလေကျွန်တော် helicopter နဲ့ဆွဲတာတော့မှအဲ့ဒီတော့မျောသွားတဲ့အဆင်နေရှိတယ်အခုကျွန်တော်အပြည့်အစည်းတွေပေါ့နော်ဆိုတော့ပစ္စည်းကြားထဲမှာကပိနေဆိုရပါတော့ခုနအုပ်ပုံကြီးကြီးထဲမှာပိနေပြီအဓိကဖုံမှုံနေတဲ့မှုံနေကြောင့်လူကအသက်လမ်းကြောင်းနေမှာပိတ်ဆို့ပြီးတော့တည်သွားနိုင်တယ်လေအဲကဲသေးအဖွဲမလာခင်အဲ့တော့ကိုအင်ကြီးပဲဖြစ်ဖြစ်လက်ကင်မှာလည်းဖြစ်ဖြစ်နှာခေါင်းတွေအုပ်ထားမှာပေါ့နော်အဲ့တော့အော်ခေါ်လိုက်လို့ရှိရင်တော့မှကိုကိုအတွက်လည်းအားလည်းမရှိတော့ဘူးဟိုရဲ့အတန်လေးကြောင့်ဒီဟော်ရတဲ့ကြောင့်ကိုပြီးမှရှိရဖုံလေးဝင်ပြီးတော့အသက်လမ်းကြောင်းနေပိတ်ဆို့နိုင်တယ်တကယ်လူများလုံနေသေးတယ်ဆိုရှင်ဒီကအုတ်ခဲလေးကိုတောက်တာမျိုးတွေတံပိုက်ကလေးတွေ့ရတံပိုက်ကလေးကိုအတန်ပေးတာမျိုးတွေအပြင်ကလူတွေအတန်ကြားပါပေါ့နော်အဲ့လိုမျိုးတောက်တော့တော့အတန်တစ်ခုကိုပေးတာကိုကအပြင်ကယ်ဆယ်ရေးဖွဲ့ကိုတိပါနိုင်တယ
်ဟုတ်ကဲ့ဆရာကြီး
အဲ့တော့
နောက်တစ်ခုကငလီမတိုင်ခင်မှာရောဆရာကြီးဘာတွေချူပြီးတော့ပြင်ထားတယ်လဲ
စင်လေးအစားအဆင်တွေမပြိုကျအောင်တိတ်တိတ်နေပတ်ပြီးစီးထားတာမျိုးစင်နေရှိရင်မျက်နှာချက်တွေပါပြီးဆိုခိုင်မအောင်လိုက်စစ်ဆေးထားရမယ်ပန်းကားတွေစစ်ထားရမယ် gas oil ဆိုမယိုစိတ်အောင်ညက်စစ်တဲ့ဂျူလီယာနေပြီးတော့ပြုတ်ကျတာမျိုးတွေဖြစ်အောင်အကုန်လုံးဒါချူတင်ထားရမယ်ဒီပြင်ဒီအစားအဥတွေကိုဒါစစ်ဆေးအဖွဲ့တွေနဲ့ reinforce concrete တွေနဲ့တကယ်ပဲမျက်နှာချက်တွေကိုကြံကင်းနေပေါ့အထက်တိုင်းထက်တိုင်းမှာအလိုထားရလားပေါ့ဒီစပွဲတွေနေရာတွေခိုးအောင်မဲ့နေရာတွေချူရှာထားမယ်ဒီနေရာစိတ်ကမှန်ကွင်းထားတဲ့ဟိုပရင်းပေါင်တာမဟုတ်ဘူးနေရာလေးဒီလိုမျိုးလေးနေရာစီးဝါးတွေချူတင်ပြီးစုထားတာပဲစီးတွေဘယ်လိုသွားမလဲအံရန်ရလို့ရှိရင်သွေးချွင်ဘာလေးလုပ်မလဲအဲ့ဒါမျိုးလေးပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဦးမင်းစီစဉ်တင်ဆက်တဲ့ဂျမိုင်းကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတခါတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ပါ2010ခုနှစ်မှာအထွေထွေရွေးကောက်ပွဲကျင်းပပြီးနောက်ပိုင်းပါလီမန်လွှတ်တော်စနစ်ကျင်းသုံးလာပုံအကြောင်းပြင်သစ်ပညာရှင်တို့ရေးသားပြည့်စုံထားတဲ့စာတမ်းကိုဦးအောင်ခင်ကသုံးသပ်တင်ပြထားပါတယ
်မြန်မာပြည်မှာစစ်အာဏာရှင်စနစ်အနှစ်20ကျော်အုပ်စိုးပြီးတဲ့အခါမှာစစ်တပ်ကိုယ်စားလှယ်နဲ့အရတားကိုယ်စားလှယ်ပူးတွဲထားတဲ့လွတ်တော်စနစ်ကိုကျင့်သုံးနေပါတယ်။အရတားကိုယ်စားလှယ်တင်မြှောက်ဖို့အတွက်2010နဲ့2015မှာအထွေထွေရွေးကောက်ပွဲကျင်းပပြီး2012နဲ့2019မှာကြားပြရွေးကောက်ပွဲကြီးကျင်းပပါတယ်။ပထမအကြိမ်လွတ်တော်ကိုကျန်းဖို့ပါတီခေါင်းဆောင်ပြီးဒုတိယအကြိမ်လွတ်တော်ကို NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးဆောင်ပါတယ်။ပထမအကြိမ်လွတ်တော်ကိုလေ့လာတဲ့စာရန်းကိုပြင်သစ်ပညာရှင်ဒေါက်တာရေနော့ဒ်အီဂါတူက2014မှာထုတ်ဝေပြုပါတယ်ကိုယ်စားလှယ်တွေရဲ့ပညာအဆင့်အတန်းကိုအဓိကထားလေ့လာပါတယ်မြန်မာပြည်မှာပါလီမန်လွှတ်တော်စနစ်တိုးတက်လာပုံကိုရေနော့ဤကတူရာပဲလွန်ခဲ့တဲ့မေလမှာစာရန်းတစ်စောင်ထုတ်ပြန်ပါတယ် ေရှားဖောင်ဒေးရှင်းထောက်ပံ့မှုရယူပြီးရေးတဲ့စာရန်ဖြစ်ပါတယ်။စစ်ဘုဟောင်းအများဆုံးပါဝင်တဲ့ကျန်းဖို့ပါတီကြီးတို့ရဲ့ပထမအကြိမ်လွှတ်တော်မှာရော NLD ကြီးစိုးတဲ့ဒုတိယအကြိမ်လွှတ်တော်မှာရောဥပဒေပြုရုံနဲ့မကဘဲအုပ်ချုပ်ရေးဌာနရဲ့လုပ်ပုံကိုင်ပုံကိုစစ်ဆေးပြီးဝန်ကြီးဌာနတွေဘတ်ဂျက်အသုံးစရိတ်ကိုဖြတ်တောက်တာတွေပါလှုပ်လာပါတယ်
။ဒါပေမဲ့ဒီလိုလှုပ်ယုံနဲ့လွှတ်တော်ဟာအရေးပါလာပြီလို့မပြောနိုင်သေးပါဘူး။လမ်းမှန်ကိုသွားနေပေမဲ့ဥပဒေပြုလွှတ်တော်ရဲ့အခန်းကဏ္ဍကိုအပြည့်အဝသုံးနိုင်ဖို့အများကြီးလိုပါသေးတယ်။နှစ်ပေါင်းများစွာစစ်အာဏာရှင်စနစ်ကြီးစိုးပြီးအမိန့်နာခံတဲ့စစ်ဘိုလ်တွေနိုင်ငံရေးလှုပ်နေတာကြောင့်လွှတ်တော်နှစ်ခုစလုံးမှာအားနည်းချက်တွေရှိနေပါတယ်။အစိုးရအုပ်ချုပ်ရေးရန်ရယာနဲ့ရောစစ်တပ်နဲ့ရောတီးကြကင်းလွတ်တဲ့လွတ်တော်ဝန်ထမ်းစနစ်ကိုအခုတည်းကမတီးဆောက်နိုင်သေးပါဘူးပထမအကြိမ်လွတ်တော်မှာဥပဒေတွေအများကြီးပြဋ္ဌာန်းနိုင်ပေမဲ့အရေးအသွေးမရှိလို့ပြန်ပြင်ရတာတွေလည်းရှိပါတယ် NLD အဖွဲ့ချုပ်ကြီးစိုးတဲ့ဒုတိယအကြိမ်လွတ်တော်ကို2016ဖေဖော်ဝါရီလမှာကျင်းပတော့ပြည်သူဆက်ဆံရေးကိုဦးစားပေးလာပေမဲ့လွတ်တော်မှာမဆွေးနွေးတာတွေရှိလာပါတယ
်အစိုးရကိုအသေးအချာစောင့်ကြည့်ရမယ့်တာဝန်ရှိတယ်ဆိုတာကိုလွတ်တော်ကိုယ်စားလှယ်တွေနားမလည်ကြတာများတယ်လို့ရီနိုအာဂတူးကဆိုပါတယ်အစိုးရကိုအတိုက်အခံလုပ်ရမယ်လို့ယူဆသူတွေလည်းရှိပါတယ်လွတ်တော်မှာဘယ်လို policy ချမှတ်တယ်ဆိုတာကိုအပြင်းလူမသိတာများပါတယ်ဒါပေမဲ့တက်တန်း6နှစ်ကျော်အတွင်းမှာလွတ်တော်စနစ်ပြည်ပြည်ပြင်းပြင်းဖြစ်လာအောင်ကြိုးစားတာကိုတော့ချီးကျူးထားပါတယ်စစ်အာဏာရှင်စနစ်ကမွေးထုတ်လိုက်တဲ့လွတ်တော်စနစ်ဖြစ်တာမို့သူများနဲ့မတူတမူထူးခြားနေတာဟာစိတ်ဝင်စားစရာဖြစ်နေပါလေပြည်တော်စုလွတ်တော်လွတ်လပ်စွာရှင်သန်တိုးတက်ရေးဟာဒီမိုကရေစီထွန်းကားရေးအတွက်အလွန်အရေးကြီးပါတယ်ဒါကြောင့်လွတ်တော်စနစ်အားကောင်းလောင်အောင်ဆောင်ရွက်ဖို့အကြံပေးထားပါတယ
်ပြည်သူလွတ်တော်နဲ့အမျိုးသားလွတ်တော်မှာဥပဒေပြုအာဏာအညီအမျှရှိပြီးစိတ်ကြိုက်ဥပဒေပြုနိုင်တဲ့သဘောကိုတွေ့ရပါတယ်တဲ့ဒါကြောင့်ဥပဒေပြုရမယ့်နယ်ပယ်နဲ့တာဝန်ကိုခွဲခြားဖို့အကြံပေးထားပါတယ်တိုင်းရင်းသားကိစ္စဖက်ဒရယ်ကိစ္စနဲ့ဘိုဟိုချုပ်ကန်မှုရောပါရေးကိစ္စမျိုးကိုအမျိုးသားလွှတ်တော်မှာဆွေးနွေးသင့်ပြီးစီးပွားရေးလူမှုရေးနဲ့လုံခြုံရေးကိုပြည်သူလွှတ်တော်မှာဆွေးနွေးသင့်တယ်လို့ဆိုပါတယ်လွှတ်တော်ကျင်းပမဲ့နေ့ရက်ကိုသိနိုင်ဖို့အတွက်လွှတ်တော်ပြက်ကြိန်ရှိဖို့လိုပါတယ်ဒါမှပဲလွှတ်တော်ကိုယ်စားလှယ်တွေဟာမိမိလုပ်ငန်းတာဝန်ကိုထိထိရောက်ရောက်လုပ်ကိုင်နိုင်မှာဖြစ်ပါတယ်အခုတော့လွှတ်တော်ပြက်ကြိန်မရှိတဲ့အတွက်လွှတ်တော်ကျင်းပမဲ့အချိန်ဇယားနဲ့အစီအစဉ်ကိုထိပ်ပိုင်းခေါင်းဆောင်တွေကစိတ်ကြိုက်ရေးဆွဲသလိုဖြစ်နေပါတယ
်အရတားအသင်းအဖွဲ့နိုင်ငံရေးပါတီတက္ကသိုလ်ပညာရှင်စတာတွေနဲ့လွတ်တော်ကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးဖို့လိုပါတယ်ကုလသမဂ္ဂအေဂျင်စီနိုင်ငံခြားအစိုးရနိုင်ငံခြားပါလီမန်နဲ့အဖွဲ့အစည်းတွေပေးတဲ့အခွင့်အရေးကိုထိရောက်စွာအသုံးချနိုင်ဖို့အရေးကြီးပါတယ်လွတ်တော်စွမ်းအားကောင်းဖို့ရေရှည်စီမံကိန်းနဲ့အကောင့်တွေဖော်ရပါလိမ့်မယ်ကိုယ်စားလှယ်ပညာရေးအစီအစဉ်ကိုပြည်နယ်နဲ့တိုင်းအဆင့်အထိကြေကြေပြန့်ပြန့်တိုးချဲ့ဖို့လိုပါတယ်လွတ်တော်ဟာကိုထူကိုထန်းဤနဲ့ရှင်သန်လာရမှာဖြစ်ပါတယ်ဒီလိုဖြစ်လာအောင်အယတ္တအသင်းအဖွဲ့နိုင်ငံရေးပါတီဆက်စားတွေနဲ့ပူးတွဲဆောင်ရွက်ဖို့လိုတယ်လို့ဆိုပါတယ်ရခိုင်မြောက်ပိုင်းပြည်ထနာကိုပြည်သူလွတ်တော်ကိုယ်စားလှယ်တွေလွတ်တော်မှာဆွေးနွေးဖို့ပြက်ကွက်တာဟာတာဝန်မဲ့တယ်လို့ဖြစ်နေပုံကိုလည်းပြင်သစ်ပညာရှင်ဒေါက်တာရီနော့အာဂတူကလွန်ခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ထုတ်TVB သတင်းဆောင်ပါမှာရေးထားပါတယ်စစ်တပ်လွတ်ပုံကိုင်ပုံကိုပြည်တော်စုလွတ်တော်မှာရောရခိုင်ပြည်နယ်လွတ်တော်မှာရောမင်းမြန်းဖို့ပြက်ကက်တာကိုအားနည်းချက်အဖြစ်သတ်မှတ်ထားပါတယ်အစိုးရကိုအကြီးအမျိုးပြက်စီမဲ့မိဂုံးမျိုးကိုအာဏာရပါတီကိုယ်စားလှယ်တွေရှောင်ရှားနေတာဟာပြည်သူကိုယ်စားလှယ်တာဝန်ပြက်ကက်တယ်လို့ဖြစ်နေတယ်လို့လဲရင်းနော့အာဂတူက TVB ဆောင်ပါမှာသုံးသပ်ထားပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အပြီးအခုကတော့ VNI ဝိုင်းတော်သားတွေတင်ဆက်မဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်နေပါပြီ
။အပတ်စဉ်တင်ဆက်သွားမဲ့တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
။မင်္ဂ
လာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ဖန်းစည်းခံရတဲ့ဒေါက်တာအေးမောင်နဲ့လူငယ်စာရေးဆရာကိုဝေဟင်တို့ကိုရခိုင်ပြည်နယ်ရသိတောင်မြို့မှာပထမဆုံးအကြိမ်ရုံးထုတ်ခဲ့ပါတယ်တိုက်ပွဲကြောင့်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်နေကြရတဲ့ချင်းပြည်နယ်ပလဝမြို့နယ်ကဒေသခံတချို့မိမိတို့ရဲ့နေရပ်ကိုပြန်လာနေကြပြီဆိုတာနဲ့တိုက်ပွဲတွေကြောင့်ကချင်ပြည်နယ်တနိုင်းဒေသပရင်မော်တွေမှာဒေသခံတွေနဲ့မော်လုတ်သား 2,000 ကျော်ခန့်ပိတ်မိနေစေအခြေအနေအကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနန်းဟွန်ပါရှင်တင်းတွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်စစ်တွေမြို့မှာဖမ်းဆီးခံတဲ့ဒေါက်တာအေးမောင်နဲ့လူငယ်စာရေးဆရာကိုဝင်းဟင်အောင်တို့ကိုတနင်္လာနေ့ကရတိတောင်မြို့မှာလုံချုံရဲတင်းကျပ်စွာနဲ့ပထမဆုံးအကြိမ်ရုံးထုတ်ခဲ့ပါတယ်ဒေါက်တာအေးမောင်နဲ့ကိုဝေဟင်အောင်တို့ကိုစစ်တွေအကျဉ်းထောင်ကနေရတိတောင်မြို့ကိုခေါ်ဆောင်သွားပြီးမတရားတင်းဆက်တွယ်မှုပုံမှန်71နဲ့နိုင်ငံတော်အကြီးညိုပြတ်စီမှုပုံမှန်905ခခွေနိုင်ငံတော်ပုံကံမှုပုံမှန်17ခခွေကငယ်စတဲ့ပုံမှန်တွေနဲ့တရားစွဲဆိုခဲ့တာပါသူတို့နှစ်ဦးကိုရုံးထုတ်တဲ့အချိန်မှာရတိတောင်မြို့ပေါ်မှာရဲရင်အား400နီးပါးနဲ့လမ်းတွေပိတ်ဆို့ထားတယ်လို့လုံခြုံရေးလဲတင်းကျပ်ထားပြီးရတိတောင်မြို့ကိုလာရောက်နိုင်တဲ့ကတိုးစိတ်တွေနဲ့တခြားလမ်းတွေကိုလည်းပိတ်ဆို့ထားတယ်လို့ရတိတောင်မြို့ခံတွေကပြောပါတယ်မိသားစုဝင်တွေကသူတို့နဲ့တွေ့ခွင့်ရဖို့အာဏာပိုင်တွေကိုတောင်းဆိုခဲ့ပေမဲ့တွေ့ခွင့်မရဘဲနေ့လယ်ပိုင်းမှာစစ်တွေအကျဉ်းထောင်ကိုပြန်လည်ပို့ဆောင်ခဲ့ပြီးဇန်နဝါရီလ31ရက်နေ့မှာနောက်ထပ်ရုံးချင်းကိုစစ်တွေမြို့မှာရုံးထုတ်มาဖြစ်တယ်လို့မိသားစုဝင်တွေကပြောပါတယ်။ကိုဝေဟင်အောင်နဲ့ဒေါက်တာအင်းမောင်တို့ကိုရတိတောင်မြို့မှာရခိုင်နိုင်ငံအချုပ်အခြာအာဏာကျဆုံးနေ့အထိမ်းမှတ်စာပေဟောပြောပွဲကဟောပြောခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးဇန်နဝါရီလလယ်ပိုင်းမှာဖမ်းဆီးခဲ့တာဖြစ်ပါတယ်
။မြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားတိုက်ပွဲဖြစ်ပွားမှုကြောင့်အိန္ဒိယနိုင်ငံမစ်ဆိုရန်ပြည်နယ်ဘက်ကိုဆက်ပြေးတိမ်းရှောင်နေကြတဲ့ချင်းမြစ်နယ်ပလဝမြို့နယ်ကဒေသခံပြည်သူတို့ကမိမိနေရပ်ကိုစတင်ပြန်နေကြပြီဖြစ်ပါတယ်။မီဆိုရန်ပြည်နယ်ဘက်ကိုထွက်ပြေးသိမ်းရှောင်ကြတဲ့ပလဝမြို့နယ်ရွှေလိုင်းပွေးအုပ်စုဖွေလိုက်ဝကျေးရွာကဒေသခံပြည်သူ236ဦးကိုဇန်နဝါရီလ25ရက်နေ့ကပလဝမြို့ကနေသူတို့နေထိုင်တဲ့ကျေးရွာကိုပြန်လည်ပို့ဆောင်ခဲ့တယ်လို့ပလဝမြို့နယ်လူမှုကွန်ရက်ရေးပရဟိတအဖွဲ့ကသွေးမှုနှင့်ကိုကျော်အောင်ကပြောပါတယ်။ပြီးခဲ့တဲ့2019ခုနှစ်နိုဝင်ဘာလကမြမသမ္မတော်နဲ့ရခိုင်သမ္မတော်တို့စိုက်ပွဲဖြစ်ပွားမှုကြောင့်ပလဝမြို့နယ်ကဒေသခံ1000ကျော်ဟာမီဆိုရန်ဘက်ကိုဆက်ပြေးသိမ်းရှောင်နေခဲ့ကြရပြီးအခုအခါမှာတိုက်ပွဲတွေမရှိတော့လို့အခြေအနေတည်ငြိမ်လာတဲ့အတွက်စစ်ဘေးရှောင်ပြည်သူတို့ချို့နေရပ်ကိုပြန်လည်ကြတာလည်းဖြစ်ပါတယ်အခုလက်ရှိအနေအထားအရမိမိနေရပ်ကိုပြန်လည်ကြတဲ့စစ်ဘေးရှောင်ပြည်သူတွေဟာစားဝတ်နေရေးအတွက်ခက်ကြုံနေကြရပြီးဂူကြီးထောက်ပံ့မှုတွေလိုအပ်နေတယ်လို့ဂူကြီးပေးရေးဖွဲ့ကပြောပါတယ်
အစိုးရကနေထိန်းသိမ်းထားတဲ့မွန်ပြည်တပ်ပါတီရဲ့တပ်ဖွဲ့ဝင်5ဦးကိုဇန်နဝါရီလကုန်ရက်မှာမွန်ပြည်နယ်ကြိုက်မရုံးအကျဉ်းထောင်ကနေလွတ်ပေးလိုက်ပြီးဖြစ်ပါတယ်။အဲ့ဒီမွန်ပြည်တပ်ပါတီအဖွဲ့ဝင်5ဦးဟာလက်နက်ကင်မှုအကောက်ခွန်ကောက်ခံမှုနဲ့မနစ်ကမြန်မာအစိုးရကနေဖမ်းဆီးထိန်းသိမ်းထားခြင်းခံရတဲ့သူတွေဖြစ်ပါတယ်။မွန်ပြည်တပ်ပါတီဟာမြန်မာအစိုးရနဲ့ NCA လက်မှတ်ရေးထိုးဖို့နှိစက်လာတဲ့အတွက်အခုလိုပြန်လွတ်ပေးတာဖြစ်နိုင်တယ်လို့မွန်နိုင်ငံရဲ့အကဲခတ်သူတွေကဆိုပါတယ်။
ကနငံလုံးအပြည့်ရအန်စီစာချုပ်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်သမတော် RCSSSC ကိုနေမြေကျူးကျော်မှုဆက်ကြီးကောက်ခံမှုပြုလုပ်နေတဲ့ဆိုပြီးအစိုးရသမတော်ကအင်အားသုံးလိုက်လံတိုက်ခိုက်ကြမှာတိုက်စုံမှုတွေရှိခဲ့ပါတယ်။ဇန်နဝါရီလ23ရက်နေ့ကကြောင်မဲမြို့နယ်တွင်တစ်ကြိမ်ဇန်နဝါရီလ25ရက်နေ့ကတီဘောမြို့နယ်တွင်မှာတစ်ကြိမ် RCSS တပ်ဖွဲ့တွေကိုသမတော်ကတိုက်ခိုက်ခဲ့လို့3ဦးတိုက်စုံခဲ့တယ်လို့သမတော်ကနေထုတ်ပြန်ထားပါတယ်။ဒီပေါ်မြို့နယ်တွဲမှာဆက်ကြီးကောက်ခံနေတဲ့ RCSSSC ကိုရှင်းလင်းလို့သူတည်ဆုံးခဲ့တဲ့တရင်ကို RCSS ဘက်ကအတိမပြုတ်ဝင်မဲ့ဇန်နဝါရီလတွင်မှာဆိုရတတ်နဲ့တိုက်ပွဲ၃ကြိမ်ဖြစ်ပွားခဲ့တယ်လို့ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ
်။ဖေဖော်ဝါရီလ၃ရက်နေ့မှာကြာရောက်တဲ့57ကြိမ်မြောက်မွန်ပြည်တပ်ပါတီရဲ့မွန်အမျိုးသားနေ့အခမ်းအနားကိုရေးချောင်းပြားပဟုကျင်ဒေတာမှာစစ်ရေးပြအခမ်းအနားနဲ့ကျင်းပခဲ့ပါတယ်။ဒီနေ့မွန်အမျိုးသားနေ့စစ်ရေးပြအခမ်းအနားကိုတော့တပ်မတော်ကနေဝင်ရောက်ဟန့်တားတာမျိုးလှုပ်ဆောင်တာမရှိဘူးလို့မွန်ပြည်တပ်ပါတီတာဝန်ရှိသူတဦးကပြောပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ကချင်ပြည်နယ်တနိုင်းဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ပရင်မော်နယ်ရွှေမော်တွေမှာဒေသခံတွေနဲ့မော်လုတ်သား 2,000 ကျော်ခန့်ပိတ်မိနေဆဲဖြစ်ပြီးတော့အများစုဟာယောက်ျားလေးတွေဖြစ်တာကြောင့်တိုက်ပွဲကာလအတွင်းလူသားတိုင်းအတွင်းအသုံးပြုခံရမှုအတွက်စိုးရိမ်နေကြတယ်လို့ဒေသခံတွေကပြောပါတယ်။အ
အမီရဲ့စူးစီးချက်ကိုနိုင်ကွင်းအင်ကနေတင်ဆက်ပေးထားပါတယ်။ကချင်ပြည်နယ်တနိုင်းမော်တိုက်ပွဲကြောင့်ပိတ်မိနေတဲ့တက်ကြီးရွယ်ဦးတွေအမျိုးသမီးတွေနဲ့ကလေးတွေကိုအစိုးရတပ်မတော်ရှေ့တန်းစစ်ကြောင်းကဇန်နဝါရီလ9ရက်ပြန်လာဖို့လမ်းဖွဲ့ပေးခဲ့ပေမဲ့လူကြီးနဲ့ထောင်ကျော်ခန့်ဟာပိတ်မိနေစဲလို့တနိုင်းဒေသခံဦးနော်တောင်ကပြောပါတယ်။
ထွက်လာတဲ့လူတွေကတော့အမျိုးသမီးတွေကိုရေးကြည့်တော့အမျိုးသားပြန်ဆောင်ပေးဖို့ရှင်းလင်းတယ်။အဲ့တော့အမျိုးသားပြန်ဖွဲ့ဒီမှာပြေးပြီလို့ပြောတယ်။တနိုင်းမြို့ကနေဆက်လှနေတဲ့တနိုင်းကျော်သွားရတဲ့နန်ကွန်ပေါ့ဝါနေရှိနန်ကွန်ရှိမော်နဲ့စမတ်ဂိတ်မှာပိတ်မိနေတာဖြစ်ပြီးထွက်ခွာခွင့်မရသူများစုဟာအမျိုးသားတွေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ထွက်လာတဲ့ဒေသခံတွေကလည်းပေါ့ဝါကနေ
Sepiovare.
ဒီကတက်လေတွားလာလို့ရအောင်ပြည့်သေးတဲ့သဘောတော့ပဲဖြစ်နေတယ်။ဘဝမှာရောက်နေတဲ့လူကြီးကိုကိုယ်ပြင်းတဲ့ကိုပြန်ရတာတော့ဟိုဟာတက်တဲ့တမားတွေကစီပိုင်းရရှေ့ပြောက်ကိုတပေါင်းတပေါင်းခွဲအဲ့လိုမျိုးပေါင်းပြီးမှစီးပြင်းတဲ့ကိုပေါ့နော်ကြံရတဲ့သဘောဖြစ်တယ်။သူကတော့ကြားမိတယ်ခံထားတယ်ဆိုတော့သူတို့ကိုလမ်းပြဖို့ပါ냐ပေါ့နော်အဲဒီကားတိုင်းတွေပါဒီလုံးပါဒီကမိသားစုတွေပေါ့နော
ပေါ်တော့ပြင်ထမ်းတဲ့အမြင်ထားကြည့်ပါတယ်အဲတိုင်းရင်းစစ်လက်ထက်မှာတမတော်ဘက်ကနဲ့လင်းကြမ်းနဲ့နာပြစ်တဲ့ဘုံကျဲတယ်ကျွန်တော်ဝိုင်လာ29ရက်နေ့ကတနင်္ဂနွေသားရှိကချင်လွတ်လိုက်ရေးတမတော်ကအေးတမမှနဲ့တိုင်းရင်းစစ်လက်ရှိရတည်တဲ့ပြည်မော်အတွင်းကိုဆိုရတမတော်ကနေလေးချောင်းနဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်မော်လုတ်သားတို့ရှုပ်တည်ဆုံးခဲ့ပြီးချုပ်မှတိုင်းရင်းပ
ဒီကြောင့်ကိုနမ်ဟောင်းကနေစူးစီးတင်ဆက်ထားပါတယ်။
ရခိုင်အမျိုးသားပါတီဥက္ကဋ္ဌဟောင်းဒေါက်တာအေးမောင်ကိုဖမ်းဆီးထားတာဟာမဖြစ်သင့်ဘူး။ဒီအချိန်ကယုံကြည်မှုနဲ့ပြည်တော်စုကြီးကိုဝိုင်းဝန်းပြုပြင်မှုလုပ်နေရတဲ့အချိန်လေ။2019ခုနှစ်ဩဂုတ်လ3ရက်ရှမ်းစီဝေးကိုနိုင်ငံသားပါလို့မတရားသိမ်းပါလို့ဆိုပြီးထိုင်းစိုးရကနေတဆက်တတ်မတော်ကနေဟန်သားမှုတွေရှိတယ်။လူထုနဲ့ဆင်းသွင်းသုံးကလည်းတိုင်ရန်နဲ့ဝင်ရောက်ဟန်သားတဲ့ကိစ
Akulu Lailan Pansi Mesoye, Yamaning and Yipitana, Bedo, Mapishin, and Mam Hope Bulu, Shantay Namia Democracy, a Puecho Piopina, Sileka, Piobare.
Mabi Nangaima, Dinari, Loshamu, Mandamia, Gutanora, she will see Dine Machinka Bene. You know, I see better mindset view, but she can be sent a resolution. Dinari, told Namala, Pongamala, Sanjimala, Quetamala, Sule, Mian Yuneve, Dina Gonzalego, Mian Jame, Shujame, Panjame, Pijame, E. Jasana, but only Shinama Mobu.
ညီမငင်းချင်ရဲ့ဖြစ်မြောက်အောင်မြင်ဖို့အဖက်ဖက်ကပန့်ပိုးကူညီနေတဲ့ပြည်ထောင်စုအင်စတီကျွတ်ဒါရိုက်တာဦးခွန်ဆိုင်ကတော့အာဏာရတဲ့လူမျိုးကြီးဗမာခေါင်းဆောင်တွေသဘောထားကြီးထားပြီးပြည်ထောင်စုကြီးကိုတည်ဆောက်မှရမယ်လို့သုံးသပ်ပါတယ်။အခုတဖက်ကလည်းလူမျိုးကြီးဖြစ်တဲ့တဖက်ကလည်းနိုင်ငံကိုအုပ်ချုပ်တဲ့အစိုးရဖြစ်တဲ့ဆိုတော့သဘောထားကြီးကြီးနဲ့ဖြည့်ရှင်းနိုင်မယ် ဟောပြောတဲ့ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်ကိုအာနာပိုင်တွင်ကဖမ်းဆီးထားပြီးမတရားအတင်းဆက်တွယ်မှုနဲ့ဆက်စပ်တဲ့ပုံမှန်စက်ခွန်တက်စက်ခွန်နဲ့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်900ခါခွေနိုင်ငံတော်ပုံကံမှုပုံမှန်တင်းနှစ်တက်ခါခွေကန်းငယ်ဆိုတဲ့ပုံမှန်သုံးခုနဲ့တရားဆွဲဆိုထားပါတယ်2009ခုနှစ်တုန်းကလည်းစစ်အစိုးရကနေခွန်ထွန်းဦးအပါအဝင်ရှန်ခေါဆောင်
်။
ရခိုင်ပြည်နယ်စစ်တွေမြို့မှာဖမ်းဆီးခံနေရတဲ့ဒေါက်တာအေးမောင်နဲ့လူငယ်စာရေးဆရာကိုဝင်းဟင်အောင်တို့ကိုတနင်္လာနေ့ကရတိတောင်မြို့မှာလုံခြုံရေးတင်းကျပ်စွာနဲ့ပရမဆုံးအကျဉ်းရုံးထုတ်ခဲ့ပါတယ်။
မြန်မာသမ္မတနဲ့ရခိုင်သမ္မတအေးအေးအကြားတိုက်ပွဲတွေကြောင့်အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဖက်ကိုထွက်ပြေးတိမ်းရှောင်ကြတဲ့ချင်းပြည်နယ်ပလက်ဝမြို့နယ်ဒေသခံတို့မိမိနေရာကိုပြန်နေကြပြီဖြစ်ပါတယ်။တောရရှင်တွေအခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတို့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်
တင်ဆက်တဲ့တိုင်းရင်းသတင်းလွှာဖြစ်ပါတယ်ခင်ဗျာ
။သောရရှင်များရှင်မြန်မာနိုင်ငံမှာလူပုဂ္ဂိုလ်အချင်းချင်းကြားမယုံကြည်မှုတွေဟာ2015အထွေထွေရွေးကောက်ပွဲမတိုင်ခင်ကအခြေအနေနှိပါအထိကျဆင်းသွားခဲ့တဲ့အကြောင်းရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ဖေ့စ်ကကောက်ယူတဲ့လူမှုသဘောထားစစ်တမ်းမှာတွေ့ရပါတယ်။ဒီမိုကရေစီလူ့အဖွဲ့အစည်းအတွက်အခြေခံကြတဲ့လူအချင်းချင်းကြားယုံကြည်စိတ်ချမှုတွေမြန်မာနိုင်ငံမှာကျဆင်းလာနေတာဟာဘာကြောင့်များပါလဲ။ယုံကြည်မှုတွေတည်ဆောက်နိုင်ဖို့ဘာတွေလုပ်ဖို့လိုမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။စနေည VOA တိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။ဗီယိုရနေထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းညင်တယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာတိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာဝိုင်းအစီအစဉ်တစ်ဆင့်စာတိုက်တတာအမှတ် 855 ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်တော့တွင်သတင်းချင်းညို့ကိုကိုအောင်လင်းဦးကပြောပြမှာပါ
အမေရိကန်ထိပ်တန်းလူမျိုးရေးရရှိတွေကသမ္မတဒေါ်နယ်ထရန့်ကိုစန့်ကျင်ဘဲလိုက်မှုရှိခဲ့ကြောင်းဆွဆွဲထားတဲ့လျှို့ဝှက်ရုံးတွင်မှတ်တမ်းတစ်ခုကိုအများပြည်သူသိအောင်ထုတ်ပြန်ရေးသမ္မတကတစ်ဖက် FBI နဲ့တရားရုံးညီဌာနတို့ကတစ်ဖက်ထိတ်တိုက်ဖြစ်နေပါတယ်။ဟောလိုတော်ထောက်လိုက်ရေးကော်မတီရဲ့ Republican ခေါင်းဆောင်ဖြစ်တဲ့ David Nunes မကြာသေးခင်ကပြုစုခဲ့တဲ့မှတ်တမ်းမှာတော့သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးစဉ်မှာရုရှားနဲ့ဆက်သွယ်လုပ်ခဲ့တဲ့ပေါ်စောင့်ကြည့်ဖို့ပြည်သူထောက်လိုက်ဆိုင်ရာတရားရုံးထံကလုတ်ပယ်ခွင့်ကိုတရားရုံးညီဌာနကရယူဖို့ကြိုးပမ်းခဲ့ကြောင်းဆွဆွဲထားတာပါ။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဆုလိုက်ပြုံလိုက်မြုံနှံထားတဲ့နောက်ထပ်နေရာ၅ခုကိုအတည်ပြုနိုင်ကြောင်း AP သတင်းဌာနကဖော်ပြခဲ့တဲ့အတွက်ထိထိရောက်စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂနဲ့လူ့ခွင့်ရေးဖွဲ့တွေကတိုက်တွန်းလိုက်ကြပါတယ်။ရခိုင်ပြည်နယ်ကတကြောပြန်ပြည်ခတ်တဲ့ကြောင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်တာဆင်ကျော်ကိုမေးမြန်းမှုတွေလက်ကင်ဖုန်းနဲ့ရကူထားတဲ့မှတ်တမ်းတွေကိုအခြေခံပြီးအတည်ပြုနိုင်ခဲ့တာဖြစ်ကြောင်း AP သတင်းဌာနရဲ့ဖော်ပြချက်နဲ့ပတ်သက်လို့အသေးစိတ်မသိရပေမဲ့ဆိုးရတဲ့လူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့ဒုက္ခသည်တချို့ကပြောပြတာတွေရှိတဲ့ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ညာရင်းလီကပြောဆိုလိုက်တာပါအစုလိုက်ပြုံလိုက်မြုံနှံထားတဲ့အလောင်းတွေရဲ့မျက်နှာတွေကိုတော့မမှတ်မိအောင် SCA နဲ့ပြန်ထားတာဒါမှမဟုတ်တနက်နေ့ပြစ်ထားတာတွေ့ရပြီးတက်ဖြတ်မှုတွေကပူစိတော်မြို့နယ်ကုတန်းမြေမှာဖြစ်ပေါ်တဲ့လက္ခဏာတွေတွေ့ရကြောင်းလည်း AP သတင်းကဖော်ပြထားပါတယ်မြန်မာဆိုရထိတန်းခေါဆောင်ဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့ရန်ကုန်မြို့ကနေအိမ်ကိုဒီကနေ့စောပိုင်းမှာပဲမိရှို့ထားတဲ့ဒက်စီပလင်းနဲ့ပြစ်ပေါက်တိုက်ခတ်ခံခဲ့ရပါတယ်။အမှုနဲ့ပတ်သက်လို့မတင်ကားသူတူရဲ့ပုံကိုအနီးနားမှာရှိနေသူကလက်ကင်ဖုန်းနဲ့ရိုက်ကူးထားတဲ့ဗီဒီယိုနဲ့တပ်ပုံတွေကိုတော့မြန်မာဆိုရတာဝန်ရှိသူတွေထုတ်ပြန်ခဲ့ပြီးတန်ရရှိသူကိုဖမ်းဆီးရမှာအကူအညီဖို့လဲအများပြည်သူကိုအတိပေးထားပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းညို့ကိုကိုအောင်လင်းဦးပြောပြခဲ့တာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကမတ်တင်ဂီထိုက်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးဒူဗင်စကီဖြစ်ပါတယ် VOA အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00တိလိုင်းနိုမီတာ1925.32တို့ကနေတင်ဆက်ခဲ့တာပါသတင်းရှင်တွေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.